Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါလိမ့်ခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်ဇန်နဝါရီလ31ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ3249လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ကျွန်တော်တို့အခုဓာတ်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတင်ဆက်သွားမှာဖြစ်ပါတယ်ဒီပြန်ကြားမဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေထဲမှာတော့ဒီမကြုံစဘူးဆိုရလာတဲ့လူမှုအကျပ်တွေမြန်မာနိုင်ငံမှာရင်ဆိုင်နေရပြီလို့ UNOCHA အဖွဲ့ကပြောကြားလိုက်တဲ့သတင်းနဲ့ယူကရိန်းကို NATO တပ်ဖွဲ့တွေဆေးလွတ်ဖို့ရွေချက်ရှိတဲ့အကြောင်းဒါအပြင်ဒီ Australia Open Tennis ပွဲမှာ Rafael Nadal ဘူးဆွဲသွားတဲ့နိုင်ငံတကာသတင်းတွေအပြင်အာနာသိန်းတစ်နှစ်ပြည့်အကြာငြင်းငြင်းရေးအလားအလာအကြောင်းတင်ပြတဲ့အခါမှာတော့
ဒင်းသားရေးကိုထုတ်ဖြားကနေပြီးတော့လိုလိုပြောနေပြီးတော့လက်တွေ့မှာကျတော့သူတို့အသာစီးရဖို့လေသူတို့လိုချင်တဲ့ဟာကိုဖြစ်ပြအောင်လုပ်တဲ့အပိုင်းကိုလုပ်သွားတဲ့ပုံစံကတော့ကျွန်တော်တို့
က KNU ခေါင်းဆောင်တူပြောကြားသွားတာဖြစ်ပါတယ်သတင်းတွေအပြီးတင်ပြမှာပါတခါအာနာသိမ့်ပြီးတစ်နှစ်ကြာလာတဲ့အခါမှာပညာရေးကန္တရရောဘယ်လိုအခြေအနေရှိသလဲဆိုတာကိုပြောပြအောင်မှာပါနောက်ပိုင်းမှာအပတ်စဉ်ကန္တရထုတ်လွှင့်ဖို့ကျွန်တော်တို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မန်အင်ဂျင်နိုင်တို့ပြောပြပေးပါအောင်ခင်ဗျာ
ယူကရိန်းကိုရုရှားကအကျူးကျော်ဝင်ရောက်မယ်ဆိုရင်နေတိုးစစ်မဟာမိတ်နိုင်ငံတွေဘက်ကယူကရိန်းကိုတက်တွေဆဲလွတ်ဖို့တမရှိဘူးလို့တနည်းအနေနဲ့မှာနေတိုးအတွင်းမှုချုပ်ယန်စတော်တန်ဘက်ကပြောကြားလိုက်ပြင်မယ်ရုရှားကတော့အရှိဥရောပမှာလုံခြုံရေးနဲ့ပတ်သက်ပြီးနေတိုးကဘာတွေလုပ်ဖို့စီစဉ်ထားတယ်ဆိုတော့ကိုပိုပြီးရှင်းရှင်းလင်းလင်းသိကြတယ်လို့ပြောပါတယ်NATO တိုက်ခိုက်ရေးတပ်ဖွဲ့တွေကိုယူကရိန်းကိုဆစ်လွတ်ဖို့အတွက်အစီအစဉ်မရှိကြောင်းနဲ့ယူကရိန်းကိုထောက်ပံ့ကူညီမှုတွေပေးဖို့ဦးစားပေးလှုံ့ဆော်နေတယ်လို့လည်း NATO အတွင်းမှချုပ်ကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး NATO အဖွဲ့ဝင်နိုင်ငံတွေကြားအမြင်မတူကြပေမဲ့ယူကရိန်းဟာ NATO ရဲ့ခိုင်မာပြီးအရေးပါတဲ့နိုင်ငံနိုင်ငံဖြစ်ကြောင်းလည်းပြောပါတယ်။ယူကရိန်းအရှိတ်ဘက်နယ်စပ်မှာရုရှားကတိုက်အားတစ်သိန်းကျော်နဲ့လက်နက်ကြီးချထားတာကြောင့်ယူကရိန်းကိုရုရှားဝင်သိမ်းမှစိုးရိမ်နေတယ်။ NATO အဖွဲ့ဝင်နိုင်ငံတွေကအဲ့ဒီဒေသမှာသူတို့ရဲ့စစ်တပ်တွေကိုတိုးချလာတာဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ဟာယူကရိန်းနယ်စပ်မှာစစ်တပ်များကိုဆက်ပြီးတိုးမြှင့်ချထားနေတာကြောင့်ရုရှားဟာအချိန်မီယူကရိန်းကိုဝင်ကျူးကျော်တာမျိုးဖြစ်လာနိုင်တယ်လို့ American Pentagon စစ်ထံသားချုပ်ပြောခွင့်ရ John Kirby ကတနင်္ဂနွေနေ့ Fox သတင်းဌာနမေးမြန်းခန်းမှာပြောကြားခဲ့ပါတယ်။တကယ်လို့ရုရှားကဝင်ရောက်ကျူးကျော်ရင်ပြင်းထန်တဲ့စီးပွားရေးဒဏ်ခတ်မှုတွေအမြန်ချမှတ်တမ်းနဲ့ရုရှားမြန်ဆန်ရနိုင်တယ်လို့ American သမ္မတ Joe Biden ကရောအနောက်နိုင်ငံခေါင်းဆောင်တွေကပါထပ်တလဲလဲသတိပေးထားတာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းကက်ရှဝါမြို့မှာအမည်မသိသက်သက်သမားတွေရဲ့တိုက်ခတ်မှုကြောင့်ခရီးရန်သင်းအောင်ဆရာတော်တစ်ပါးတေဆုံးပြီးနောက်တစ်ပါးဒဏ်ရာရခဲ့ပါတယ်။တနင်္ဂနွေဝတ်ပြုဆူတောင်းပွဲအပြီးဖျားကြောင်ကအပြန်မှာမော်တော်ဆိုင်ကယ်နဲ့အမျိုးသားဆုံးကသင်းအောင်ဆရာလိုက်ပါလာတဲ့ကားကိုတိုက်ခိုက်ခဲ့တာဖြစ်ကြောင်းရဲနဲ့ခရီးရန်အပိုင်းဝင်ကပြောပါတယ်။အသက်ခံရတဲ့သင်းအောင်ဆရာဟာအသက်85နှစ်ရှိပြီဖြစ်တဲ့ဝီလျံရှီရော့ချ်ဖြစ်ကြောင်းရဲကအတည်ပြုပါတယ်။ဒဏ်ရာရခဲ့တဲ့ဆရာတော်ကပက်ထရစ်နင်းဖြစ်ပြီးသူ့ကိုကက်ရှဝါဆေးရုံမှာကုသပေးနေကြောင်းနဲ့သူ့ရဲ့အခြေအနေကတော့မစိုးရိမ်ရဘူးလို့ဆရာဝန်တွေကပြောပါတယ်။ဒီတိုက်ခိုက်မှုကိုဘယ်အဖွဲ့အစည်းကလုပ်ဆောင်လဲဆိုတာကိုဂုဏ်ထီမသိရသေးပါဘူး။ပါကစ္စတန်ခရီးရန်ဖျားကြောင်အကြီးအကဲဖြစ်တဲ့ဖုန်းတော်ကြီးအဇက်မာရှယ်ကတော့ပါကစ္စတန်အစိုးရအနေနဲ့ခရီးရန်ဘာသာဝင်တွေကိုအကာအကွယ်ပေးဖို့နဲ့တရားမျှတမှုကိုတောင်းဆိုလိုက်တယ်လို့ခရီးရန်ခေါင်းဆောင်တွေကလည်းဒီတိုက်ခိုက်မှုကိုအပြစ်တင်ရှုံချကြပါလိမ့်။တရှဝဒေတာမှာအရင်ကလည်းခရီးရန်ဘာသာဝင်တွေကိုပြစ်မှတ်တာတိုက်ခိုက်မှုရှိခဲ့ပါလိမ့်။မွတ်စလင်အများစုနေထိုင်တဲ့လူရေသန်း220လောက်ရှိတဲ့ပါကစ္စတန်မှာခရီးရန်ကနှိမ့်ရလိုက်လို့ရှိပါလိမ့်။ဆူလမန်စစ်တပ်အာဏာသိမ်းတဲ့ကိုရှုတ်ချတဲ့ဆန္ဒပြပွဲတွေနာနယ်ချီပြုတ်လုံနေမှာတနေ့နဲ့နေ့ကလည်းမြို့တော်ခါတင်းနဲ့တခြားမြို့ကြီးတွေကလမ်းမာတွေပေါ်မှာထောင်းနေချီတဲ့ပြည်သူတွေဆန္ဒပြကြတာ။တနေ့နဲ့နေ့ဆန္ဒပြပွဲတွေလူကြီးတပ်သားတွေစံဖက်ပြုတ်ခွဲခဲ့တဲ့အတွက်အ ਨੇ ဆုံးတဦးသေဆုံးရတယ်လို့ဆူဒန်စိတ်ပညာရှင်များအဖွဲ့ကပြောပါတယ်။ဆန္ဒပြသူတွေဟာသမရနန်းတော်စီကိုခြေတိုက်ခဲ့ကြတာပါ။လုံခြုံရေးတပ်တွေကမြေယုံဘုံတွေရောဘော်ကြီးစံရင်းနဲ့ပြစ်ခတ်ခဲ့တဲ့အတွက် တန်ရသူတွေရှိခဲ့တယ်လို့တကြွလှုပ်ရှားသူတွေကပြောပါတယ်။စူဒန်ဆံဝများကော်မတီကတော့ဆန္ဒပြသူတူတည်ဆုံတယ်လို့ပြောပါတယ်။စူဒန်အရှေ့ပိုင်းကပို့စူဒန်အနောက်ပိုင်းဒါဖော်ဒေသနဲ့ဂျာဇီရာပြည်နယ်မြို့တော်မာဒန်နီအပါအဝင်မြို့ကြီးအတော်များများမှာဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဆန္ဒပြသူတွေကစူဒန်မှာစစ်တပ်အာဏာသိမ်းမှုအဆုံးသတ်ဖို့နဲ့လက်ရှိမှာရင်ဆိုင်နေတဲ့ဒီမိုကရေစီအတန်းကူးပြောင်းရေးကိုရဲသားအစိုးရကပဲဦးဆောင်ဖို့လိုလားကြောင်းတောင်းဆိုကြပါတယ်။ဆူရမာအာနာရှန်သမရဥမောဘရှုကိုဖြုတ်ကြခဲ့တဲ့နောက်အရက်ဖက်နဲ့စစ်ဖက်ပူးတဲ့အုပ်ချုပ်ပြီးဒီမိုကရေစီအသင်ကူးပြောင်းရေးလှုပ်ဆောင်နေရကြတယ်။စစ်တပ်အာဏာသိမ်းလိုက်တာကြောင့်ရဆိုင်တော်ခဲ့ရတာပေါ့။တရုတ်နိုင်ငံဘေကျင်းမြို့မှာကိုဗစ် -19 အတိပြုလူနာ2ဦးတွေ့ခဲ့ရတဲ့နောက်မှာမြို့တော်မြောက်ပိုင်းကလူနေရပ်ကွက်အများကြီးအတွက်လူအဝံထွက်ပိတ်ထားလိုက်တယ်လို့ဘေကျင်းအာဏာပိုင်တွေကတင်းနှင်းလူနေနေမှာပြောပါတယ်။ချောင်ရံပိုင်အန်ဂျယ်လီရပ်ကွက်မှာနေထိုင်သူတွေအတွက်စနေနေ့ကလေးကပိတ်ထားလိုက်တာဖြစ်ပြီးဘယ်သူမှသူတို့နေဝင်တွေကလည်းအပြင်ထွက်ခွင့်မရှိပါဘူး။ဘေကျင်းမှာတောက်ကြနေကြရင်ဆောင်းရံဒီအိုလံပစ်ပွဲတော်စတင်ကျင်းပဖို့အတွက်ပြင်ဆင်နေတာဖြစ်ပြီးကိုဗစ်ဆိုင်ရာအဆင့်နဲ့သတိပေးချက်ထုတ်ပြန်ထားတာဖြစ်ပါလေ။ဒီနိုင်ငံမှာကိုဗစ်ကူးစက်မှုဟာဒေသတွင်းတခြားနိုင်ငံတွေနဲ့ရှင်ရင်တိတ်ကိုနှဲပါပေမဲ့ရောဂါကူးစက်မှုတွေ့တာနဲ့ဆက်ပြီးမကူအောင်အဆက်ဖြတ်တဲ့နည်းအပါအဝင်ကူးစက်သူတယောက်မှမရှိသေးရင် zero tolerance မူဝါဒနဲ့ပုံမတင်းကျပ်စွာဆောင်ရွက်နေတာဖြစ်ပါလေ။ဒေချင်းမှာတောက်ကြနေပွဲမတိုင်ခင်အချိန်ထိဒေသခံတွေနေ့စဉ်ကိုဗစ်ပိုးရှိမရှိစမ်းသပ်ဆက်ဆေးဖို့အတွက်နေရာ19နေရာသတ်မှတ်ပေးထားတာလည်းဖြစ်ပါလေ။ဒေချင်းမှာ24နိုင်အတွင်းကိုဗစ်ကူးစက်ခံရသူ12ဦးရှိတယ်လို့ကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ဆိုင်ရာဒုတိယအကြီးအကဲကပြောကြားခဲ့ပါလေ။
ဗီယိုရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6753ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
မင်္ဂလာပါတနင်္လာနေ့နေ့နဲ့ခင်တရင်အစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ကျွန်မအင်ဂျင်နိုင်ပါမြန်မာနိုင်ငံမှာဆီယနာတိန်းတာတစ်နှစ်ပြည့်လာပြီဖြစ်ပေမဲ့စစ်ကောင်စီလုံးဝအုပ်ချုပ်လို့မရအောင်ဆက်လက်လှုပ်ရှားနေဆဲဖြစ်ကြောင်းဩစတြေးလျနဲ့အမေရိကန်ပြည်ထောင်စုကမြန်မာအရေးတက်ကြွလှုပ်ရှားနေသူတွေကပြောပါရယ်ဇန်နဝါရီလ30ရက်နေ့ကဩစတြေးလျအနောက်ဖက်ချန်းပတ်မြို့မှာပြုလုပ်တဲ့လူအင်အား100လောက်ပါဝင်တဲ့တစ်နှစ်ပြည့်အထိမ်းအမှတ်မြန်မာဆီယနာတိန်းမှုစန့်ကျင်တဲ့ဆန္ဒပြပွဲကိုမြန်မာနဲ့တိုင်းသားຫນွေဘွားတွေဦးဆောင်ခဲ့ကြတာပါရက်ဆက်ကြမ်းကြုတ်လာတဲ့စစ်ကောင်စီအုပ်ချုပ်မှုကိုစန့်ကျင်တဲ့ပြည်ရင်းကနေတိုက်ပွဲဝင်နေသူတွေကိုဆက်လက်ထောက်ခံသွားမှာဖြစ်တယ်လို့ဆီယနာတိမ့်မှုအဆုံးသတ်ဖို့ပြည်ပရောက်မြန်မာနိုင်ငံသားတွေတိုင်းရင်းသားတွေလည်းဆက်လက်လှုပ်ရှားသွားမှာဖြစ်တယ်လို့ပတ်မြို့ကဆန္ဒပြပွဲကိုစီစဉ်သူဦးမမော်ဦးက VOE ကိုပြောပါတယ
်စစ်ကောင်စီကိုကျွန်တော်တို့လက်မခံဘူးတနည်းပြရပါမယ်လို့ကျွန်တော်တို့တောက်လျှောက်ကျွန်တော်တို့ day 1 ရက်စပြီးကျွန်တော်လက်မခံတာပြည်စီလက်မခံနိုင်ဘူးသူတို့တွေဆက်ပြီးတော့ကျွန်တော်တို့အပြင်မှာလည်းတိုက်ပွဲဝင်နေတယ်ကျန်တဲ့ဘဝဝင်ပြီးလည်းအမ်ရှူပါနဲ့ဆက်ပြီးတော့တိုက်ပါကျွန်တော်တို့တတ်နိုင်တဲ့ဘက်ကနေပြီးတော့အကုန်လုံးအပြင်ကနေလည်းကျွန်တော်ပံ့ပိုးပေးနေပါလေ
အလားတူအမေရိကန်ပြည်ထောင်စုအနောက်ဖက်ချမ်းဆန်ဖရန်စစ္စကိုဘေးအေရီးယားမှာလည်းမြန်မာနဲ့တိုင်းရင်းသားတွေစုပေါင်းပြီးနာမည်ကျော် Golden Gate တံတားကြီးကိုမြန်မာအလံတွေခွတ်တောက်အလံတွေတက်ဆင်ထားတဲ့ကားစီးရီဒါဇင်ပေါင်းများစွာနဲ့ကြော်ဖြတ်ချီတက်ဆန္ဒပြခဲ့ကြပါတယ်မြန်မာနိုင်ငံမှာဆီယနာတိမ်ကြီးတစ်နှစ်အတွင်းတန်းပေါင်းများစွာသောပြည်သူတွေရဲ့အသက်တွေဟာအန္တရာယ်နဲ့ရင်ဆိုင်နေရပြီးမကြုံစဖူးတဲ့လူသားဆိုင်ရာဒုက္ခအကျက်အတဲနဲ့ဆင်းရဲမွဲတွေမှုကြားရောက်နေကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့ OCHA ရဲ့ဇန်နဝါရီလ30ရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။2022ခုနှစ်မြန်မာနိုင်ငံလူသားချင်းစာနာထောက်ထားမှုဆိုင်ရာတုံ့ပြန်ရေးအစီအစဉ် HRP ရဲ့အစီရင်ခံစာမှာဆီယနာသိမ်းပြီးတဲ့နောက်စီးပွားရေးမတည်ငြိမ်မှုတွေ COVID-19 ကပ်ရောဂါရဲ့ဆိုးရွားတဲ့အခြေအနေပဏိပခတွေနဲ့လူခွင့်ရေးဖိနှိပ်မှုတွေပြင်းထန်လာမှုစတာတွေဟာတိုင်းပြည်ရဲ့တိုးတက်မှုအခြေအနေကိုချိန်ချောက်နေတယ်လို့ဆိုပါရစေ။ဒီလိုအခြေအနေတွေကြောင့်လည်းမြန်မာနိုင်ငံမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးဖို့စံချိန်တင်လိုအပ်နေတယ်လို့ဖော်ပြထားပါရစေ။HRP ကတင်ပြထားတဲ့စီစဉ်နေအကောင့်ထဲပေါ်ဖို့လူသားချင်းစာနာထောက်ထားမှုအတိုင်းဝိုင်းအနေနဲ့မြန်မာနိုင်ငံအတွက်ဒေါ်လာ126တန်းလိုအပ်နေတယ်လို့ဆိုပါရယ်မ မြန်မာပြည်သူတွေရဲ့အသက်တွေကိုကယ်တင်ဖို့ဖွံ့ဖြိုးတိုးတက်ရေးတွေရဖို့ခက်ခက်ခဲခဲတိုက်ပွဲဝင်နေမှုကိုကာကွယ်ပေးဖို့ဒီလိုအခြေအနေတွေအတွက်လည်းအခွင့်အလမ်းတွေပွင့်နေချိန်မှာအလှူရှင်နိုင်ငံတွေအနေနဲ့ရရရော်ရော်လှူဒန်းကြဖို့လေကုလသမဂ္ဂအိုချာရဲ့ထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်။ကက်ရှမီးယားမှာစစ်သွေးကြွတွေကိုဖိနှိပ်ဖို့အိန္ဒိယအစိုးရဘက်ကအရှိန်မြင့်လာတဲ့စစ်ဆေးရေးအတွင်းအိန္ဒိယတပ်ဖွဲ့တွေရဲ့လက်ချက်နဲ့တနင်္ဂနွေနေ့ကဂျိုင်းအီမိုဟာမက်စစ်သွေးကြွအဖွဲ့ရဲ့ထိတ်တန့်တက်မှုတအူပါဝင်အဖွဲ့ဝင်၅ဦးသေဆုံးခဲ့ကြောင်းပြည်내ရဲတပ်ဖွဲ့ကပြောပါရယ်ဒီစစ်စင်ရေးမတိုင်ခင်စနေနေ့ညနေပိုင်းမှာရှရီနာဂါတောင်ဘက်ကရဲရာရှိတအူကိုသူ့ရဲ့နေအပြင်ဘက်မှာစစ်သွေးကြွတွေလာရောက်ပစ်တက်ခဲ့တယ်လို့လဲကက်ရှမီးယားရဲတပ်ဖွဲ့အကြီးအကဲ VJ ကူမာကရိုက်တာသတင်းဌာနကိုပြောပါရယ်ပြီးခဲ့တဲ့နှစ်အတွင်းကက်ရှမီးယားမှာအရက်သားတွေအမြောက်များတည်ဆုံးခဲ့တဲ့ဖြစ်ရပ်မှာစစ်သွေးကြွတွေဟာရွှေပြောင်းအလုပ်သမားတွေလူနည်းစုဟိန္ဒူနဲ့စစ်အတိုင်းဝိုင်းကိုပြစ်မှတ်ထားခဲ့တယ်လို့ဆိုပါတယ်။ဒါကြောင့်အိန္ဒိယစစ်တပ်ကနေပြင်းပြင်းထန်ထန်တုံ့ပြန်နှိမ်နင်းရမှာစစ်သွေးကြွတပ်ဖွဲ့ဝင်ပေါင်း189ဦးထက်မနည်းတည်ဆုံးခဲ့တယ်လို့ရဲအရာရှိတဦးကပြောကြားခဲ့ပါတယ်။ Australia Open Tennis ပြိုင်ပွဲမှာစပိန်နိုင်ငံသား Rafael Nadal အနိုင်ရပြီးGrand Slam လို့ခေါ်တဲ့ Champion ဆုပေါင်း21ချိန်မြောက်နဲ့အများဆုံးစံချိန်တင်လိုက်ပါတယ်။အမျိုးသားတဦးချင်းဖိုင်နယ်ကိုတနင်္ဂနွေနေ့က Melbourne မြို့ Rod Laver Queen ကြီးမှာကစားကြရမှာကမ္ဘာအဆင့်နံပါတ်6 Nadal ကရုရှားက Daniil Medvedev ကို5ပွဲအကြိမ်နဲ့ကစားပြီးနောက်ဆုံးမှာ Nadal က2-6 6-0 6-4 6-4 6-5 နဲ့ပိုဆွဲသွားတာပါ။Rod Laver Queen ကြီးမှာ Nadal နဲ့ Medvedev တို့အကြိမ်နဲ့ကစားခဲ့ကြပြီးစုစုပေါင်းပွဲချိန်9နာရီ24မိနစ်ကြာပြီးဒါဟာ Grand Slam Final သမိုင်းမှာလည်းဒုတိယအချိန်အကြာဆုံးပွဲဖြစ်ပါတယ်။ပထမနှစ်ပွဲကို Medvedev ကအနိုင်ရပြီးတတိယပွဲမှာလည်းရှေ့ကနေဦးဆောင်နေရမှာ Nadal ကပြန်အနိုင်ရပြီးတော့နောက်ဆုံးမှာဘိုးဆွဲသွားခဲ့တာပါ။ဒါဟာ Nadal အတွက်တော့ Australia Open ကိုဒုတိယအချိန်မြောက်ရတာဖြစ်ပြီးအခုလိုဘိုးဆွဲလိုက်တဲ့အတွက် Nadal ဟာGrand Slam ကို22ချိန်မြောက်ရရှိပြီး Roger Federer နဲ့ကမ္ဘာအဆင့်1 Novak Djokovic တို့ကိုကျော်ပြီး Grand Slam အများဆုံးရတဲ့သူအဖြစ်စံချိန်တင်သွားပါတယ
်။တင်းလာနေမနဲ့ခင်ထေတန်းရောက်မြန်မာနိုင်ငံကသတင်းတွေကိုဒေါခင်မျိုးတက်နဲ့မအင်ဂျင်နိုင်တို့ပြောပြခဲ့ကြတော့ပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းစူးစီးတင်ပြချက်တွေကိုအရင်ဦးဆုံးနားဆင်သွားရမှာဖြစ်ပါတယ်သောရရှင်များခင်ဗျာဖေဖော်ဝါရီ1ရက်နေ့ကျရင်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာတစ်နှစ်ပြည့်သွားပြီဖြစ်ပါတယ်ဒီမြန်မာနိုင်ငံရဲ့ငြင်းငြင်းကြီးအလားလားဘယ်လိုရှိသလဲဆိုတာကိုကျွန်တော်တို့အရင်ဦးဆုံးတင်ပြပါမယ်မြန်မာနိုင်ငံမှာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေအဓိကပါဝင်တဲ့ပြည်တွင်းငြိမ်းချမ်းရေးဆွေးနွေးပွဲကို2021ခုနှစ်မှာစတင်လှုပ်ဆောင်ခဲ့ပါတယ်။ဒါပေမဲ့လည်း2021ဖေဖော်ဝါရီ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရပ်တန့်သွားခဲ့ပါတယ်။အခုဆိုရင်စစ်တပ်ကအာဏာသိမ်းတာတစ်နှစ်ရှိပါပြီ။ပြည်တွင်းငြိမ်းချမ်းရေးအလားအလာဘယ်လိုရှိပါသလဲ။ကိုဇော်မိုးကျော်ကစူးစီးတင်ပြထားပါတယ်ဗျာ
။အပြည့်ပြည်တွင်းစစ်ဟာ1948ခုနှစ်လွတ်လပ်ရေးရကြတဲ့ကစတင်ခဲ့တာဖြစ်ပါတယ်။1988နောက်ပိုင်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အပြစ်ကရဲစဲရေးတွေလုပ်ခဲ့ပြီးမဲ့နိုင်ငံရေးအရာငြိမ်းချမ်းရေးနဲ့ပြည်ထောင်စုတစ်ဖွဲ့စည်းရေးဆွေးနွေးတဲ့အဆင့်မပါဝင်ခဲ့ပါဘူး။ဒါပေမဲ့2011ခုနှစ်ဦးသိန်းစိန်အစိုးရလက်ထက်ကစပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုအဓိကထားတဲ့ပြည်တွင်းငြိမ်းချမ်းရေးဆွေးနွေးပွဲတွေစတင်လှုပ်ဆောင်ခဲ့ပါတယ်။2015ခုနှစ်အောက်တိုဘာလ15ရက်နေ့မှာတိုင်းနိုင်ငံလုံးအပြစ်အခရစဲရေး NCA ခေါ်Nationwide Ceasefire Agreement ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့နဲ့လက်မှတ်ရေးထိုးသဘောတူခဲ့ပြီးအပြစ်ခတ်ရစဲခဲ့ပါတယ်။2018ခုနှစ်မှာနှစ်ဖွဲ့တိုးလာပြီး NCA လက်မှတ်ထိုးတိုင်းရင်းသား10ဖွဲ့ဖြစ်လာခဲ့ပါတယ်။ NCA သဘောတူညီချက်ကိုအခြေခံပြီးပြည်တွင်းငြိမ်းချမ်းရေးနဲ့တိုင်းရင်းသားတွေရဲ့အခွင့်အရေးကိုအာမခံမဲ့ပြည်ထောင်စုသစ်ပေါ်ထွန်းရေးအတွက်ဆွေးနွေးပွဲတွေကိုဦးသိန်းစိန်လက်ထက်ကနေတော်ဆန်းစုကြည်အစိုးရလက်ထက်အထိစုစုပေါင်း5ချိန်ကျင်းပနိုင်ခဲ့ပြီးငြိမ်းချမ်းရေးနဲ့ဖက်ဒရယ်ပြည်ထောင်စုသစ်တည်ဆောက်ရေးအတွက်အခြေခံမူ82ချက်ချမှတ်နိုင်ခဲ့ပါတယ်။ဒါပေမဲ့2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကရွေးကောက်ပွဲအနိုင်ရအရက်သားအစိုးရကိုအာဏာသိမ်းပြီးနောက် ရင်းကြံရေးလုပ်ငန်းစဉ်တွေရပ်တန့်သွားသလိုNCA သဘောတူညီချက်ဟာလည်းမရေမရချိန်တွေနဲ့ကြုံလာရပါတယ်။ဒါပေမဲ့အာနာသိစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမေအောင်နိုင်ကပြည်ထောင်စုတစ်တိဆောင်ရေးလုပ်ငန်းစဉ်တွေကိုဆက်လက်လှုပ်ဆောင်ပေါ်မယ်လို့2021ခုနှစ်နှစ်သစ်မိန်ခေါ်မှာပြောဆိုခဲ့ပါတယ်။ဒီလိုပြောဆိုခဲ့တာတွေနဲ့ပတ်သက်လို့NCA လက်မှတ်ထိုးထားတဲ့KNU အဖွဲ့ရ န်းစဉ်အခုလိုပြောဆိုခဲ့ပါတယ
်ကျွန်တော်တွေ့ကြုံရဆိုရင်ငင်းတန်းရေးကိုနှုတ်ဖြားကနေပြီးတော့လိုလိုပြောနေပြီးတော့လက်တွေ့မှာကျတော့သူတို့အသာကြီးရဖို့လေသူတို့လိုချင်တဲ့ဟာကိုဖြစ်ပြအောင်လုပ်တဲ့အပိုင်းကိုလုပ်သွားတဲ့ပုံစံကတော့ကျွန်တော်တို့မှာအဲ့ဒီတွေ့ကြုံတွေအများကြီးရှိလာခဲ့တယ်ကျွန်တော်တို့ရွယ်မဟုတ်ဘောနော်ဒီစားဒီတိုင်းသားတွေကအထူးသဖြင့်ဒီလိုမျိုးထုတ်လိုက်တဲ့စာချုပ်တွေပေါ်မှာကျွန်တော်တို့ကတည်းက follow လုပ်ရမယ်သူတို့ကလုပ်ကြမလို့ဘူးဆိုတဲ့ပုံစံမျိုးတွေနဲ့အယူဆတဲ့လုပ်တဲ့ရင်းချရေးကတော့ဘယ်တော့မှအောင်မြင်နိုင်ကြမရှိပါဘူ
းစစ်တပ်ကအာဏာသိမ်းပြီးနောက်အရင်အစိုးရလက်ထက်ကရှိခဲ့တဲ့အမျိုးသားပြန်လည်တင်းမြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ကိုဖျက်သိမ်းပြီးဗိုလ်ချုပ်ကြီးရာပြည်ဦးဆောင်တဲ့အမျိုးသားစီလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးပေါ်ဆောင်မှုကြီးနိုင်ရေးကော်မတီ NSPNC ကိုပြောင်းလဲဖွဲ့စည်းခဲ့ပါတယ် NSPNC နဲ့နိုင်ငံရေးပါတီတို့ January 20ရက်နေ့တုန်းကနေပြည်တော်မှာတွေ့ဆုံခဲ့ပြီး9နှစ်အတွင်းမှာ Federal ပြည်ထောင်စုတည်ဆောက်မယ်လို့ပြောဆိုခဲ့ပါတယ် NCA သဘောတူညီချက်ကိုလက်ရှိစစ်တပ်ကအာဏာသိမ်းထားတဲ့အခြေအနေအောက်မှာဆက်လက်လှုပ်ဆောင်အကောင်အထည်ဖော်နိုင်ပါမလားဒါကိုတိုင်းရင်းသားအဖွဲ့တွေကရောလိုက်ပါလှုပ်ဆောင်လိုပါသလားဆိုတာတွေကတော့မေးစရာဖြစ်နေပါတယ်အရေးပါတဲ့တိုင်းရင်းသားပါတီတစ်ခုဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD အတွင်းမှဦးဆိုင်လိတ်က January နောက်ဆုံးပတ်ချက်မှာ VOA တိုင်းရင်းသတင်းလွှာကိုအခုလိုပြောဆိုခဲ့ပါတယ်
ပြီးခဲ့တဲ့2010ကနေ2021ကာလအထိဒါအစုအဖွဲ့အစုံစုံညီညီနဲ့တွဲဆောင်ဆွေးနွေးပြီးတော့မှအစည်းအဝေးတွေလုပ်ပြီးတော့မှဖက်ဒရယ်တရားစီတည်ဆောက်ရေးကိစ္စအတွက်ကြိုးပမ်းခဲ့ကြတာပေါ့နော်အဲလိုမျိုးအစုအဖွဲ့အစုံညီဘက်ပေါင်းစုံဝိုင်းဝန်းကြိုးပမ်းတဲ့အချိန်ကာလမှာတော့မှပဲအစုအဖွဲ့တချို့ရဲ့နိုင်ငံရေးစိတ်ဆန္ဒမပြေဝမှုကြောင့်ဖက်ဒရယ်တရားစီတည်ဆောက်ရေးလမ်းကြောင်းကိုမှန်ပေါ်ကိုမရောက်ခဲ့ပါဘူးဒီနေ့လိုအခြေအနေမျိုးမှာအစုအဖွဲ့မစုံညီဘဲနဲ့နိုင်ငံရေးပါတီဆိုတာလည်းပဲအမြဲတမ်းလောက်ပါဝင်ယုံနဲ့တော့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုကောင်းထည်ဖော်နိုင်လိမ့်မယ်လို့ကျွန်တော်မယုံကြည်ပါဘူးခင်ဗျာ
။ငင်းချမ်းရေးရဖို့မှာနိုင်ငံရေးပြဿနာတွေကိုပြေလည်အောင်ဖြေရှင်းနိုင်ဖို့အဓိကကြပါလေ။လက်ရှိ ANC လက်မှတ်ထိုးထားတဲ့အဖွဲ့ဟာ10ဖွဲ့ပဲရှိပါတယ်။အဲ့ဒီအထက်မှာ KIA ကချင်လွတ်မြောက်ရေးအဖွဲ့ UWSA ဝါအဖွဲ့ TNLA တအောင်ပလောင်အဖွဲ့ AA ရခိုင်အဖွဲ့လိုအဖွဲ့ကြီးတွေမပါဝင်ပါဘူး။ဒါပြင်ဖေဗရူလာ10ရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးငင်းချမ်းစွာဆန္ဒပြသူတွေကိုအချမ်းဖက်နှိမ်နှင်းခဲ့တဲ့အတွက်ပြည်သူတွေရဲ့လက်နက်ကင်တိုက်ပွဲတွေပေါ်ပေါက်လာပါတယ်။ PDF တပ်ဖွဲ့တွေဒါပြင်ဒေသအတော်များများမှာကိုတူကိုထပေါ်ဆောင်ထားတဲ့လက်နက်ကင်တပ်ဖွဲ့အတော်များများပေါ်လာနေပြီးတိုက်ပွဲတွေဖြစ်ပွားနေပါတယ်။စစ်တပ်ကအာဏာသိမ်းပြီးဒီနေ့အကြာမှာတော့အရင်ကခရီးတစ်ခုအထိပေါက်ရောက်ထားခဲ့တဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေရပ်တန့်နေသလိုတိုင်းရင်းသားအင်အားစုတွေရဲ့ယုံကြည်မှုတွေလည်းလျော့ကျသွားတာကိုတွေ့နိုင်ပါတယ်။ဒါအပြင်ပြည်တွင်းပြည်သူလက်နက်ကင်ဒေါ်လာရေးပါထပ်မံပေါ်ပေါက်လာပြီးပြည်တွင်းစစ်ပုံမိုကျပြန့်လာတာကိုလည်းတွေ့နိုင်ပါတယ်။အခုခါစစ်ပွဲတွေဟာချင်းပြည်၊ကယားပြည်နယ်တွေကမြို့ပြတွေမှာသာမကမကွေးတိုင်း၊စကိုင်းတိုင်းလိုမြမပြည်တွင်းကမြို့ပြတွေမှာပါစစ်ပွဲတွေဖြစ်လာတာပြည်တွင်းဒုက္ခသည်တွေပေါ်ထွက်လာတာကိုပြည်နေရာအကြောင်းတင်ပြလိုက်ရပါလေ
မြန်မာနိုင်ငံရဲ့လက်ရှိငြိမ်းချမ်းရေးအလားအလာတွေနဲ့ပတ်သက်ပြီးတော့ကုစုံမှုကြော်စူးစီးတင်ပြခဲ့တာပါခင်ဗျာအဲ့လိုပါပဲပညာရေးကဏ္ဍရတယ်ဟောဘလို့ရှိသလဲဆိုတာကြည့်ရအောင်ပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာတစ်နှစ်ကြာလာတဲ့အချိန်မှာမြန်မာပညာရေးကဏ္ဍတိတိတသာကိုထိခိုက်လာနေပြီးလာမယ့်နှစ်တွေအတွင်းမှာနလန်ပြန်ထူဖို့အတော်ကိုရုန်းကန်ရလေအောင်မယ်လို့ပညာရေးဝန်ထမ်းတချို့နဲ့ကျောင်းသားမိဘတို့ကသုံးသပ်ကြပါတယ်အာနာသိန်းတစ်နှစ်ပြည့်ကာလသုံးသပ်ချက်စုစည်းထားတာကိုဆက်လက်နားဆင်နေပါပြီမြမပညာရေးကဏ္ဍကိုအရင်ရှိခဲ့တဲ့အနေအထားတွေကနေပြန်လည်မြင့်တင်ဖို့ဆိုပြီးကမ္ဘာ့ဗန်တို့ဂျပန်နိုင်ငံကပူးပေါင်းဆောင်ရွက်ရေးအဖွဲ့ JICA ရဲ့အကူအညီနဲ့ NLD ရသားအစိုးရလက်ထက်မှာပညာရေးပြုပြင်ပြောင်းလဲမှုလုပ်ခဲ့တာပါအလွတ်ကျပညာသင်စနစ်ကနေဖယ်ခွာပြီး critical thinking ဝေဖန်ပိုင်းခြားတတ်မှုကိုလေ့ကျင့်ပြီးတဲ့ပညာရေးလမ်းကြောင်းမှာကျောင်းသားရောဆရာဆရာမတွေပါတက်ကြွစွာပါဝင်ခဲ့ကြပါတယ်ဒီအချိန်လေးတွေကနေ2021 February 1ရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးချိန်ကစပြီးအခုလိုတစ်နှစ်ပြည့်ကာလကိုပြန်ကြည့်ရင်အနာဂတ်ပညာရေးကဏ္ဍဟာစိုးရိမ်စရာအခြေအနေရှိတယ်လို့ပြောလာသူကမကွေးတိုင်းပညာရေးဦးစီးဌာနစီရီယံဝန်ထမ်းဖြစ်သူမဆန်းနယ်ဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့အနေနဲ့ပြောရလို့ရှင်တော့ဒါအခြေခံမှာအခုနောက်ပိုင်းဆိုလို့ရှိရင်ဒီရတဆွေးရဖြစ်သွားတဲ့အချိန်မှာပေါ့နော်တင်းဦးရပို့ပြီးတော့ကောင်းလာတယ်။အဲ့တင်းဦးတွေကိုတင်ဖို့အတွက်ဆရာမတွေဆိုလဲ training တွေအများကြီးပေးထားတာပေါ့နော်။အဲ့တင်းဦးကဆိုလို့ရှိရင်အင်္ဂလိပ်စာတွေတေးထားမှဆိုလို့ရှိရင်နည်းနည်းတကာနဲ့အရင်ကြီးမရှင်းနိုင်တော့မှငကို level ထဲတော့မြင်လာတဲ့တင်းဦးတွေမျိုးပေါ့နော်။အဲ့တော့အခုလဲစားတဲ့ကြာကလေးတွေကအဲ့ရဲ့တင်းဦးကိုလည်းအပြေဝါမတင်ရတော့တချို့ရကြတော့မိဘတွေကလည်းလုံးဝအကြောင်းမအပူလို့ဖြစ်သွားတဲ့အတွက်ကြောင့်မို့အဲ့ရဲ့ကလေးတွေဟာအပြင်းအထန်ကိုလုံးဝရောက်သွားနောက်ပြီးတော့ဟာကြလို့ရှိရင်အခုကလေးတွေဆိုလို့ရှိရင်ရှစ်တန်းကိုယ်နဲ့ဆိုတော့ငကိုကနေကအဲ့အရွယ်ကလေးရပါဗျာဗမာပြည်ပါဆိုလို့ရှိရင်တော့ဒီကြောင်းထွက်လုံးများနေတဲ့ကလေးမျိုးအရွယ်လေးဖြစ်နေတာပေါ့နော်အခုလိုမျိုးအနေထားဆိုပူအောင်ဆိုးသေးရအခုကြောင်းထွက်လုံးများတဲ့ထောက်ကဘယ်လိုပြောဆိုအဲ့တက်ကူကကလေးတွေပါပါသွားပြီကလေးတွေဟာအများကြီးကိုပဲအကြောင်းကျေပါအောင်ရောက်သွားတဲ့အတွက်ကြောင့်မို့နိုင်ငံအတွက်လည်းမကောင်းဘူးသူတို့တွေအတွက်လည်းမကောင်းဘူးလို့ကျွန်မကတော့အလို့ထင်ပါတယ်ရှင
်ကလေးတွေကြောင်းတက်ကြဖို့စစ်ကောင်စီကစော်ဩခဲ့ပေမဲ့လက်တွေ့မှာသုံးပုံတစ်ပုံဝန်းကျင်လောက်သာကျောင်းအပ်သူရှိတယ်လို့ကျောင်းသားမိဘတွေနဲ့ပညာရေးလောကစောင့်ကြည့်သူတွေကပြောပါတယ်အနာဂတ်မှာတိုင်းပြည်ကိုတည်ဆောက်မဲ့သူတွေစာသင်ခန်းနဲ့အခုလိုဝေးနေတာကကောင်းတဲ့လက္ခဏာမဟုတ်ဘူးလို့အေယာဝတီတိုင်းကအငင်းသားကျောင်းအုပ်ကြီးဦးဟန်လွင်ကသုံးသပ်ပါတယ
်မြန်မာနိုင်ငံရဲ့ပညာရေးကတော့လေအာဏာသိမ်းပြီးတဲ့တနည်းမှာကျောင်းမနေတဲ့ကျောင်းသားလည်းများတယ်အနောက်တစ်ချက်ကတချို့ချမ်းသာတဲ့လူတွေကတော့ပညာရေးနဲ့ပတ်သက်လို့ကိုရီးယားတင်ရတဲ့ဂျပန်တင်ရတဲ့အင်္ဂလိပ်စကားပြောတင်ရတယ်ပေါ့နော်အဲ့ဒီပုံမှာအတတ်ပညာတစ်ခုတော့ရသွားမယ်လို့ယူဆပါရဲ့အတားပညာတော့မရှိဘူးပေါ့ဒီဘက်ကလည်းပထားကြဘူးစိတ်မချကြဘူးပေါ့နော်အားလုံးကအနာဂတ်ကာလမှာပညာရေးကတော့ငြိမ်းချသွားတာသိကြပါပြီ
မွန်ပြည်နယ်ကအထက်တန်းကျောင်းတစ်ခုမှာလက်ရှိတာဝန်ထမ်းဆောင်နေတဲ့အမည်မပေါ်လို့သူဆရာမတူဦးကလည်းပညာရေးကဏ္ဍနေကြသွားပုံသူ့ကိုယ်တွေကိုပြောပြပါတယ်
အကောင်လုံးပညာရေးရဲ့တပိုင်းတစားတွေဖြစ်ကုန်ရှုပ်ကလေးလုံးဝမတက်ဥက30ရာခိုင်နှုန်းလောက်တောင်မတက်ဘူးလေကျောင်းကမွန်ပြည်နယ်မှာလည်းကျောင်းကတက်ရချို့လောက်ပဲရှာတယ်လုံးဝမဖွင့်နိုင်တဲ့ကျောင်းတွေတပုံလို့ဟိုသခိုင်းလို့ပါလို့ဆိုရင်ပူအောင်ဆိုးသေးတယ်လူမကွေးလို့ဆိုရင်ကျောင်းပေါင်း800ချို့လောက်ပိတ်စားရတာတန်းပြီးနဲ့ချီပြီးတော့မှအများကြီးဆုံးရှုံးတာပေါ့အများကြီးဆုံးရှုံးတဲ့ပညာရေးကဒီ35နှစ်နဲ့တူတူလောက်ထားတာကြီးကအခုကဖေးဖေးလေးပြန်ဖြစ်ကုန်တာပေါ့
မိမိသားသမီးကိုပညာရစေခြင်းလုံးလို့လူတွေဝေဖန်နေတဲ့ကြားကပဲကြောင်းအပ်ခဲ့တဲ့ရန်ကုန်မြို့ကအထက်တန်းကျောင်းသားတဦးရဲ့ဖခင်ဦးမင်းဦးကတော့ဒီစာသင်နှစ်မှာကျောင်းတက်သူနေတာကြောင့်ဆယ်တန်းအောင်တဲ့အခါစံမွေးဝမ်းကျောင်းပညာသင်တက္ကသိုလ်တစ်ခုခုကိုဝင်ခွင့်ရဖို့အရင်နှစ်တွေကတည်းကပုံမလွယ်ကူလာလိမ့်မယ်လို့မျှော်လင့်ပါတယ
်ကျောင်းထားတဲ့မိဘတစုတိုင်းဒီအစိုးရထောက်ခံတဲ့လူတွေမဟုတ်ကြဘူးကိုယ်သားသမီးပညာရေးအတွက်ပဲရည်ရွယ်ပြီးတော့ထားကြတာတခုပဲရှိတယ်တက်တက်ကလေးနေသွားတဲ့အတွက်ကြောင့်အောင်တဲ့ကလေးလည်းနေမှာဖြစ်သလိုကြားတဲ့ကလေးလည်းနေမှာပဲဒီစရာအောင်တဲ့ကလေးကနေသွားတဲ့အခါကျတော့အစီကျူးကျူးမှာနေသွားတော့ပညာတတ်ထွက်လာမဲ့ဥကြီးကတော့ရော့သွားမှာဒီအရင်တော့လို့အမတ်ဆစ်စတန်တော့ပျောက်သွားမလားမသိဘူးဥမာဆက်ပြောရေးတက်ကတူလို့ဆက်မှုတက်ကတူလို့စီတက်ကတူလို့ပေါ့ဦးစီတက်ကတူဆိုလည်းနောက်နေ့ဆိုရင်ဘယ်လိုလုပ်မလဲသူတို့ကျင်ညာတယ်လေ chemistry ရယ် bio ရယ် english ရယ် decision မရှိတော့ဆိုလို့ရှိရင်စီကြောင်းအောင်ရှောက်ခွင့်ရှိတယ်လေဆိုတော့ chance ကြီးပြောင်းသွားတယ်အဲဒီသူနဲ့တင်တော်တဲ့ institute ကိုရောက်ဖို့ကြတော့နည်းနည်းချင်းနေပို့ကောင်းလာတယ
် CDM လုတ်ထားတဲ့တက္ကသိုလ်ဆရာမတူကလည်းလက်ရှိပညာရေးကဏ္ဍဟာယိုယွင်းနေကြလာတာကြောင့်ဒီကာလမှာကျောင်းပြီးဘွဲ့ရသွားတဲ့ကျောင်းသားတွေရဲ့အရေးချင်းကလူမှုအတိုင်းအဝန်းကြားပြန်လဲကျင်လည်တဲ့အခါစိုးရိမ်ဘွဲ့ရအခြေအနေတွေရှိလာနိုင်တယ်လို့သုံးသပ်ပါတယ
် CDM လုတ်လိုက်တာကအခုအချို့ကျောင်းတွေမှာကြတော့သုံးပုံတစ်ပုံသူမှန်ကြမ်းတော့ထက်ဝက်ပေါ့နော်အဲ့လိုရှိတယ်တက္ကသိုလ်တွေမှာလေဘယ်လိုပြောမလဲ CDM ရဲ့အောင်မြင်မှုကတော့ပြောမနေနဲ့တော့အဲ့ဒီမှာဆရာဆရာမတွေမလုံလောက်ဘူးအခုတင်နေတဲ့ထဲမှာဆိုလို့ရှိရင်ဘာသာရပ်တွေမှာဆိုရင်တော်တော်လေးကိုအားနည်းခုံတဲ့သဘောရှိတယ်အဲ့လိုမျိုးဟိုအတမွေဝန်ကျောင်းတက္ကသိုလ်တွေဆိုတာကလက်တွဲမှာ apply လုပ်ရတဲ့ကဏ္ဍတွေရှိရခါကျတော့အဲ့မှာဆိုလို့ရှိရင်ဒီလိုရေသွေးမပြည့်တဲ့ကျောင်းသားတွေမွေးထုတ်ထားတဲ့နောက်တော့နော်တိုင်းပြည်မှာဆိုရင်အများကြီးနင်းနာမှုတွေရှိလာလိမ့်မယ်လို့ယူဆပါတယ်။အဲ့ဒီ list တော်တော်လေးကိုကြီးပါတယ
်။ပညာရေးကဏ္ဍတိုးတက်မှုအတွက်ဘယ်လိုအစီအစဉ်တွေနဲ့တာဝန်ယူဆောင်ရွက်သွားမလဲ
ဝန်ကြီးဌာနရဲ့စိုးရိမ်မှုတွေကဘာတွေလဲဆိုတာကိုမေးမြန်းနိုင်ဖို့ပညာရေးဝန်ကြီးဌာနတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေကြားခြင်းမရှိခဲ့ပါဘူးမြန်မာနိုင်ငံမှာမူလတန်းအလယ်တန်းအထက်တန်းနဲ့ဖုန်းတော်ကြီးတင်စာတင်ကြောင်းတွေအပါအဝင်ကျောင်းပေါင်း 4,800 ကျော်ရှိပြီးနိုင်ငံတကာကလာဖွင့်တဲ့ကျောင်းပေါင်း 40 ရှိပါတယ်တက္ကသိုလ်ကောလိပ်အဆင့်ကျောင်းပေါင်းက 90 ဝန်းကျင်ရှိပါတယ်အခုတော့နိုင်ငံရေးမတည်ငြိမ်မှုကြောင့်ကျောင်းအတော်များများပိတ်ထားရပါတယ်ခင်ဗျာသောရရှင်နေအခုနားဆင်နေရတာကတော့ VO ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေပဲဖြစ်ပါတယ်ကျွန်တော်တို့ Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာဒီလိုမျိုးမြန်မာပြည်နဲ့ဆိုင်တဲ့အကြောင်းတွေကိုနားဆင်ပြီးမှာတော့ကျွန်တော်တို့ရဲ့အိမ်နီးချင်းနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံမှာသဘာဝကပ်ဘေးဒုက္ခတစ်ခုနဲ့ရင်ဆိုင်နေရတဲ့အကြောင်းကိုလည်းတင်ဆက်ချင်ပါတယ်ထိုင်းနိုင်ငံရဲ့အရှိတ်ကမ်းခြေကိုရောက်လာတဲ့ရေနံတွေဟာဇန်နဝါရီ30ရက်နေ့မှာတိုက်ခတ်ခဲ့တဲ့လေစီးကြောင်းကြောင့်ကမ်းနဲ့ဝေးရွာကိုရောက်သွားပါတယ်။ထိုင်းအရှေ့ပိုင်းမဲရန်ဖူအန်ကမ်းခြေတဲတောင်မြင်ပေါ်ရေလှိုင်းတွေနဲ့အတူရောက်လာတဲ့ရေနံတွေကိုကာကွယ်ရေးဝတ်စုံပြင်းနဲ့ဝန်ထမ်းတွေကရှင်းလင်းနေပါတယ်။ရေနံယူဖိတ်မှုကြောင့်တန်တာကြောက်တန်းလိုသဘာဝရင်းမြစ်တွေနဲ့ရေနေသရဝါးတွေအပေါ်ဘလို့ရိုက်ခတ်မှုရှိလာနိုင်တယ်လဲဆိုတာကိုတော့အတိအကျမသိရသေးပါဘူး။AB သတင်းတပုတ်ပေါ်အခြေခံပြီးတော့နန်းလောင်ကပြောပြမှာပ
ါ။ပင်လယ်ရေအောက်ရေနံပိုက်လိုင်းယူစင်ရကထွက်လာတဲ့ရေနံကွက်ကြီးပြန့်ကျဲမသွားအောင်ထိန်းထားနိုင်မှုအတွက်လေရင်တွေနဲ့ချပေးတဲ့အစားတို့ဆီတွေတုံးပြီးတော့ထိန်းထားခဲ့ရတယ်လို့အဲ့ဒီရေနံတွေကိုရေပေါ်ပေါ်နေတဲ့ဘောတွေနဲ့ကာယံတားဆီးပြီးမှရေထဲကလိုက်ဆဲကြတာပါ။မဲရံဖုံကမ်းခြေတလျှောက်ရေနံရှင်းလင်းရေးလုပ်ငန်းတွေလာကြည့်ခဲ့တဲ့ထိုင်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးဝန်ကြီးပါရာယုတ်စီပါအာချာကတော့သဘာဝရင်းမြစ်တွေမတိခိုင်းနိုင်အောင်တာဝန်ရှိသူတွေလုပ်ကိုင်နိုင်မယ်လို့ယူကြည်နေပါတယ်။သူကအခုလိုပြောပါတယ
် I'm very confident that for one we will be able to prevent the majority of the oil
spill တော်ရသဘာဝရင်းမြစ်များစုကိုရေနံတွေကြောင့်ပျက်စီးမသွားအောင်ကာကွယ်နိုင်တယ်လို့အပြည့်အဝကိုယုံကြည်ပါတယ်။အထူးဖြင့်တနာကြောက်တန်းတွေကိုကာကွယ်နိုင်မှာပါ။အချို့တနာကြောက်တန်းတွေကတော့ထိခိုက်ပျက်စီးမှုရှိပါလိမ့်မယ်။ဒါပေမဲ့လည်းတနာကြောက်တန်းအများစုထိခိုက်ပျက်စီးမှုမဖြစ်အောင်လူတွေအပေါ်တည့်အောင်မှုအနည်းဆုံးဖြစ်အောင်လို့ကျွန်တော်အတက်နဲ့ဆုံးလုပ်ကင်သွားမှာပါ
။ကာယောကကြောင့်ထိုင်းနိုင်ငံတော်ကစီးပွားရေးတွေကျဆင်းနေတာပါ။ရယောင်းဒေတာခံတွေကတော့ကယောဂါကြောင့်ထိခိုက်နေရတဲ့စီးပွားရေးကိုငှားဖန်းလုပ်ငန်းကဘာလက်ခီးသွားလုပ်ငန်းကြောင့်ပြန်ပြီးတော့ဥမော်လာတော့မယ်ဆိုပြီးတော့မြုံမနေတာပါဒီအချိန်မှာပဲရှင်းနံတွေတောင်းတင်လာတဲ့ကန်းချီတွေကိုတက်ဆိုင်ရာကအရေးပေါ်ကပ်ပီးဒေတာအဖြစ်ထုတ်ပြန်ပြီးတော့ကန်းချီတွေကိုပိတ်လိုက်ပါတယ်ယူစိန်ထွက်လာတဲ့ရေနံတွေကရေပြင် area 78စတူယာမိုင်လောက်အထိရှိတယ်လို့ Riders သတင်းတရမှာရေးပါတယ်ဝန်ကြီးအာချာကအခုလိုပြောပါတယ
် I'm sad I'm upsetI don't want this kind of things to happen because our ministry
တိတ်ကိုစိတ်ပြတ်ဝမ်းနည်းဖို့ကောင်းပါတယ်။ကျွန်တော်တို့ရဲ့ရှိပြီးသားမိဘမိယောက်တဘွားရင်းမြစ်တွေအခုလိုအနေထားပြောင်းအောင်လို့ထိုင်းတဘွားပအဝင်ရင်ထိမင်းဆောက်ရှောက်ယုံကြည်ဌာနကနှစ်တွေနဲ့ချီပြီးကြိုးပမ်းလုပ်ကြိုင်လာတာဖြစ်တဲ့အတွက်ဒီလိုအဖြစ်မျိုးတွေမကြုံကြင်ပါဘူး။၃နာရီလောက်ရေနံယူဖိတ်တာနဲ့တည်းအပျက်စီးတွေကြီးကြီးမားမားဖြစ်ခဲ့ရပါတယ်
။နိုင်ငံအရှေ့ပိုင်းစက်မှုဆောင်ကနေ၁၂မိုင်အကွာလောက်သာဝေးတဲ့ထိုင်းပင်လယ်ကွေ့တဲ့က Star Petroleum Refining ရေနံကုမ္ပဏီပိုင်းရေအောက်ရေနံပိုက်လိုင်းတွေဇန်နဝါရီလ25ရက်နေ့ညကယိုစင်ခဲ့တာကြောင့်ရေနံတန်ချိန်20ကနေ50လောက်အထိစိမ့်ထွက်ခဲ့ပါတယ်။နိုင်ပိုင်းအတွင်းပိုက်ကိုဖားထိန်နိုင်ခဲ့တယ်လို့တော့ကုမ္ပဏီကပြောပါတယ်။ပင်လယ်ကမ်းခြေတစ်ဘက်ကရေနံတွေကိုထိုင်းရေတပ်သား200နဲ့ Star Petroleum Refining ရေနံကုမ္ပဏီအလုပ်သမား150ရောကဖယ်ရှားရှင်းလင်းကြတာပါ။ရှင်းနံဖယ်ရှားရေးအတွက်ထိုင်းရေတပ်တင်မော12စီးအရသာတင်မော30ရောကိုပင်လယ်ကမ်းခြေနားမှာကြောက်ချရန်နာထားပြီးမှဝိုင်းဝန်းလှုပ်ကိုင်နေကြတာလည်းဖြစ်ပါတယ
်။နန်းလောင်ပြောပြခဲ့တာပါခင်ဗျာ။မကြာခင်မှာကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းသောရရှင်ပေးစာကန္တသတင်းတွေကတူတာနဲ့ဒီထူးခြားဆန်းပြသတင်းများစတဲ့အစီအစဉ်တွေကိုနားဆင်ရတော့မှာဖြစ်ပါတယ်။
ယူအီအမေရိကန်တန်ရဲ့ရုတ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုတ်တံလိုင်းကနေနေ့စဉ်24နာရီရုတ်မြင့်တန်ကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မြန်ရတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru 623 တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျူရူဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုတွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA American တန်ရဲ့တနင်္လာနေ့မနေ့ခင်းအစီအစဉ်လေးကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 32 line meter 49နဲ့ဒီ line meter 190အပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဒီပေးစာကန္တာတို့ထူးခြားဆန်းပြားသတင်းတို့အဲ့ဒါတွေမတန်ခင်မှာကျွန်တော်တို့ကဘာမြန်မာသတင်းမီဒီယာမြင်ကွင်းကိုအရင်ဦးဆုံးတင်ဆက်ချင်ပါတယ်ဒီမှာဆောင်းပါးရှင်ဖြစ်တဲ့ဒီပြည်သွင်းနိုင်ရဲ့ဒီအစီအစဉ်မှာတော့ဒီနှွေဦးတော်လှန်ရေးအလွန်မှာတည်ဆောက်မဲ့ Federal Democracy ပြည်ထောင်စုအကြောင်းကိုဆွေးနွေးထားပါတယ်။မန်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားတာပါခင်ဗျာ
။အားလုံးပဲမြင်ပါဒီတစ်ပတ်ကဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေလူဦးဒေါ်လာရေးအလွန်မှတည်ဆောက်မဲ့ Federal Democracy ပြည်ထောင်စုအကြောင်းကိုတင်ပြပေးသွားခြင်းပါတယ်။ကျွန်တော်ကတော့ပြည်သွင်းနိုင်မှာ2021ဖေဖော်ဝါရီတရက်နေ့မှာစစ်တပ်ကအာဏာသိမ်းပါတယ်။အဲဒီနောက်မှာတော့စစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တော်လှန်တဲ့မြမလူဦးဒေါ်လာရေးကြီးပေါ်ပေါက်လာခဲ့ပါတယ်။ဒီအကြောင်းကို USIP ရဲ့2021နိုဝင်ဘာ3ရက်နေ့ကထုတ်ပြန်တဲ့ဒီမိုကရေစီအရာစုတွေစုစည်းညီညွတ်ဖို့ရည်မြော်တဲ့မြမဖိုရမ်ဆိုတဲ့ခေါင်းစဉ်နဲ့လေ့လာသုံးသပ်ချက်မှာ2021ခုနှစ်ရဲ့အစောပိုင်းကာလမှာရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုဖျောက်ချပြီးစစ်တပ်ကအာဏာသိမ်းခဲ့ပါတယ်။အဲဒီလိုစစ်တပ်ကအာဏာသိမ်းတာကိုခုခံဒေါ်လာနဲ့အင်အားစုတွေမှာရည်ရွယ်ချက်နှစ်ခုရှိပါတယ်။ပထမတစ်ခုကတော့စစ်ဘုတ်ချုပ်တွေနိုင်ငံကိုအုပ်ချုပ်လို့မရအောင်လှုပ်ဆောင်ဖို့နဲ့ဒုတိယချက်ကတော့ဒီမိုကရေစီရေလှုပ်ရှားမှုမှာမတူညီကွဲပြားနေတဲ့အင်အားစုတွေကိုညီညွတ်အောင်စုစည်းကြဖို့ဖြစ်ပါတယ်လို့လေလာသုံးသပ်ချက်အစမှာဖော်ပြထားပါတယ်။အဲ့ဒီလေလာသုံးသပ်ချက်ကိုအေဂျင့်နဲ့ဘေးလီဖို့တို့နှစ်ဦးကပူးတွဲရေးသားထားတာဖြစ်ပါတယ်။ဒီလှုပ်ရှားမှုကြီးမှာပါဝင်နေကြတဲ့အင်အားစုအသီးသီးဟာအနာဂတ်နိုင်ငံတော်အတွက်သဘောထားအမြင်တွေဖလှယ်ကြမယ်ဆက်လက်ပြီးတော့လေအနာဂတ်ဖက်ဒရယ်ပြည်ထောင်စုအတွက်အတူတကွလှုပ်ဆောင်ကြရင်ကွဲပြားတဲ့သဘောထားအမြင်တွေကိုညှိနှိုင်းဆောင်ရွက်ကာယုံကြည်မှုရရှိအောင်တည်ဆောက်သွားကြဖို့လိုအပ်ပါတယ်လို့လေလာချက်မှာရေးသားထားပြီး NUCC လို့ခေါ်တဲ့အမျိုးသားညီညွတ်ရေးအတိုင်းပင်ကကောင်စီပေါ်ပေါက်လာပုံနဲ့ NUCC အတွက်စိန်ခေါ်ချက်တွေရင်ဆိုင်ဖြည့်ရှင်းရမှာတွေကိုလည်းဖော်ပြထားပါတယ
်ဖေဖော်ဝါရီလ3ရက်မှာစစ်တပ်ကအာဏာသိမ်းပါတယ်ဖေဖော်ဝါရီလ5ရက်နေ့မှာတော့2020ရွေးကောက်ပွဲကနေရွေးကောက်တင်မြှောက်ခံထားရတဲ့လွတ်တော်ကိုယ်စားလှယ်18ဦးနဲ့ပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီ CRPH ကိုဖွဲ့စည်းခဲ့ပါတယ်CRPH အနေနဲ့မတ်လ31ရက်နေ့မှာစစ်တပ်ကသူတို့စိတ်ကြိုက်ရေးဆွဲပြဋ္ဌာန်းခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်သိမ်းကြောင်းကြေညာခဲ့ပြီး Federal ဗဒိန်ညင်တရက်ကိုထုတ်ပြန်ကြေညာခဲ့ပါတယ်။အဲ့ဒီဗဒိန်ညင်ကို2021မတ်လ1ရက်နေ့ကဖွဲ့စည်းခဲ့တဲ့အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ NUCC ကမတ်လ30ရက်နေ့မှာအတည်ပြုပေးခဲ့တာဖြစ်ကြောင်းသိရပါတယ်။Federal Charter လို့ခေါ်တဲ့ Federal ဗဒိန်ညင်ရဲ့အကြောင်းကို NUCC အဖွဲ့ဝင်တဦးဖြစ်တဲ့ဦးမိုးသူကအခုလိုပြောပြပါဗျာ။ဆို
တော့အဓိက Federal Democracy ဗဒိန်ညင် Charter ကိုရေးဆွဲရတဲ့ရည်ရွယ်ချက်ကတော့ကျွန်တော်တော်လိုင်းကာလတစ်လျှောက်လုံးမှာအခြေခံပြီးတော့မှလှုပ်ဆောင်သွားနိုင်ဖို့ ਨੇ ဒီတော်လိုင်းရဲ့ဟိုကာလအပိုင်းခြားတွေရှိတယ်ပေါ့နော်။အဲဒီကာလအပိုင်းခြားတစ်ခုစီမှာလည်းအခြေခံပြီးလှုပ်ဆောင်သွားနိုင်ဖို့မူဝါဒတွေ policy တွေပေါ့နော်။ဘောင်ပေါ့အဲဒီမူဝါဒဘောင်အနေနဲ့ကျွန်တော်တို့ဟိုဟိုတတ်မှတ်ပြီးတော့မှရေးဆွဲကြတာဖြစ်ပါတယ်ဆိုတော့အခုတော်လိုင်းရေးကအကြမ်းင်းကျွန်တော်ကတုံမိုင်းပေါ့နော်ပိုင်းထားရှိပါတယ်ဘယ်မှာဒီပိုင်းကတော့ဂျာကာလာပေါ့ဒီဆရာနာရှင်စနစ်ဖယ်ရှားရေးကာလာဒုတိယဒီပိုင်းကတော့အသွင်ကွင်းကာလာနဲ့တတိယဒီပိုင်းကတော့ဖယ်ဒီမိုကရေစီပြောင်းလဲတည်ဆောက်ရေးကာလာဆိုပြီးတော့တုံမိုင်းပိုင်းထားပါတယ်အဲ့တော့အခုလောလောဆယ်ရေးဆွဲထားတဲ့ဒီဖယ်ဒီမိုကရေစီပြင်ရင်မှာအပိုင်း1နဲ့အပိုင်း2ဆိုပြီးတော့ပါပါတယ်ဆိုတော့အပိုင်း1ကတော့ကျွန်တော်ဒီကာလာသုံးခုလုံးမှာတိုင်းနာကျင်းသုံးသွားရမယ်ဟာ၄ပေါ့နော်အဓိကနိုင်ငံတကာမြေပုံနဲ့ကျွန်တော်တို့အနာဂတ်မှာပေါ်လာမယ့်ဖွဲ့စည်းပုံအခြေခံဥပဒေကအခြေခံမဲ့ဒီအခြေခံမူတွေပေါ့နော်အဲ့ဒါတွေအဓိကထည့်သွင်းထားတာပါပြီးတော့ကျွန်တော်တို့ Federal Democracy Brain အပိုင်း1ကိုတော့ကျွန်တော်တို့ကလောလောဆယ်မှာ
ကျွန်တော်တို့ဒီဟိုထောက်ထားတစ်ခုပေါ့နော်ဆိုတော့အထူးဖြင့်အခုကျွန်တော်တို့ဒီဂျာကာလာမှာကျွန်တော်တို့အဓိကအသုံးပြုရမယ်ကျွန်တော်တို့ဒီဟိုထောက်ထားတစ်ခုပေါ့နော်ဆိုတော့အထူးဖြင့်အခုကျွန်တော်တို့ဒီဂျာကာလာမှာဆိုရင် NUCC ဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲပြဌာန်းပြီးခိုင်မာသောဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်မယ်လို့အတည်လင်းဖော်ပြထားပါတယ်။ဒီမိုကရေစီရေးအမျိုးသားတန်းလူရေးနဲ့ကိုယ်ပိုင်ပြဌာန်းခွင့်အခွင့်အရေးများကိုအပြည့်အဝအာမခံချက်ပေးနိုင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲပြဌာန်းပြီး
လက်ရှိမြန်မာ့ຫນွေဦးတော်လည်ရေးဟာအလဲအလဲလူတန်းစားကဥဆောင်နေတာဖြစ်လို့ထူးခြားတဲ့အားကောင်းမှုနဲ့စွမ်းဆောင်ရည်တွေရှိတယ်။အလဲအလဲလူတန်းစားနဲ့အတူတိုင်းသားလူမျိုးစုတွေပါဝင်ပူးပေါင်းလာတာကိုလည်းတွေ့ရတယ်။ဒါကြောင့်အခုဆိုရင်လူမှုတရက်လုံးပါဝင်တဲ့နိုင်ငံရေးဖြစ်လာပြီလို့အမေရိကန်ပြည်ထောင်စုမင်းနီဆိုတာမှနေထိုင်တဲ့စီးပွားရေးပညာရှင်ဒေါက်တာမျိုးညွန့်ကသုံးသပ်ပါတယ်။ Janet Federal Pitazu Tisau Daga, Gose Yagai Nungani, Tia Yagai Noti Aumina Triaja, Tuye Lila Jaku, Koka Piosuare, Lumiosuku, the Sake the Bai Chegane, Ferrego, Jindone Kamale, a Chegane Lumiosu de Sudema, a Dika Ramore Lumiosu Gine, a Dika Jare Lumiosu Ne Jaga, Pelo Anna Quewimle Suragule, Ninai Sauya Jabu Lu Abare. ดาบเปลี่ยนเฟเดอรัลสนิทจินตงยามานักงานเยี่ยยาติไม่เข้าไปปัญหาเยี่ยยาเลยจินตงเนี่ยเยี่ยจีจาวเนี่ยนักงานเยี่ยพอกาปีดากูเลท้าสองเยี่ยยามเลยเลยดอกเตอร์มิวนิงก์ก็บอกเลยเปลวเวฟพี่ยามาหนุ่ยดูแลยี่หลงมาโรเฟเดอรัลเดโมกราซีปีดองสุดที่สาวจามเอสูรากูโรแต่ยังได้ยี่กูรีแต่ได้แต่ชาชาบีพี่บอกเลยเปลวปงสันเนี่ยที่สาวตัวจามเอสูรากาโร
ဖက်ဒရယ်ပြည်ရဲ့အပိုင်းသုံးမှာဆက်လက်ဆွေးနွေးညှိနှိုင်းဆောင်ရွက်သွားကြရအောင်မှာဖြစ်ပါတယ်ခင်ဗျာအခုတခါတော့မအေးတန်နာကျော်စီစဉ်တင်ဆက်မဲ့တော်ရရှင်ပေးစာကဏ္ဍကိုနားဆင်နိုင်ပါပြီဗျာ
ဒီနေ့ကင်းရှင်းပြမင်္ဂလာရှိတဲ့နေ့ဖြစ်ပါတယ်တော်ရရှင်များရှင်ဖီအိုကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးတွေဖီအိုရဲ့ Facebook မင်္ဂလာပါဖီအိုရဲ့ကျွန်တော်တို့ပြည်သူတွေအတွက်ကမ္ဘာကတည်အောင်သတင်းတွေကိုတင်ပြပေးနေလို့ကျေးဇူးအထူးတင်ရပါတယ်တဲ့အလင်းရောင်ဖြစ်ပါတယ်ဖို့သူရဆိုတဲ့တော်ရရှင်ကတော့ဖီအိုရဲ့နေနေရဆိုရင်တော့ဖီအိုအစီအစဉ်လာတိုင်းအိမ်ကဘာဘာနဲ့ရေဒီယိုလူရပြီနားထောင်ရတာအမောပါတဲ့အခုအဲ့လိုနားထောင်ရတာစကားလောက်ကြာခဲ့ပြီဆိုတော့ရှင်းလာပါတယ်ဒါနဲ့တော်ရရှင်နောက်ထပ်တော်ရရှင်တယောက်အိမ
ware. Aku ayam yo, adui cione dijawab yang lelau tu jinjau monya ware. Tada sang sura terasa ngar, jemabiga bezamnya asisengo tu cai netapari. တချင်းလေးတွေနောက်ခံထည့်ပေးထားတာကိုလည်းအရန်ခံစားရပါတယ်ဆိုတော့ရေးလာပါတယ်အောင်နိုင်ဆိုးဆိုတဲ့တော်ရှင်ကလည်း VOA သတင်းတွေအတွက်ကျေးဇူးတင်ပါတယ်ဆိုတော့ခုလိုရေးလာပါတယ
်တာလီသွားပါ VOA VOA ကထုံးလင်းပြသပေးတဲ့မြန်မာသတင်းတွေကိုမြန်မာနိုင်ငံနဲ့ဝေးတနေရာကနေသတင်းတွေနားထောင်လို့ရနေတဲ့အတွက်ကျေးဇူးတင်ပါတယ် VOA ရဲ့ဝိုင်းတော်သူဝိုင်းတော်သားများနဲ့အတူမြန်မာနိုင်ငံသူနိုင်ငံသားတွေအားလုံးကျန်းမာပျော်ရွှင်ပြီးပြည်သူတွေလိုလားတောင်းတနေတဲ့ဒီမိုကရေစီနိုင်ငံကြီးအမြန်ဆုံးဖြစ်ပါစေလို့ဆုတောင်းလိုက်ပါတယ်
။ဟုတ်ကဲ့ပါ။ဒီမိုကရေစီနိုင်ငံကြီးအမြန်ဆုံးဖြစ်ပါစေလို့အားလုံးရည်တံဆုတောင်းနေကြပါတယ်။ဆိုမြင့်ဆိုတဲ့နောက်ထပ် Facebook အကောင့်ပိုင်ရှင်ကတော့ပွင့်လင်းမြင်သာမှုရှိမှလူငယ်တွေအမြင့်ကျဲတိုင်းပြည်တိုးတက်မှာမဟုတ်မမှန်ခိုးချောင်ခိုးဝက်မတရားလုပ်နေတာတွေမရမျက်ကွယ်ဆိုတာမရှိတော့မှလို့သူ့ရဲ့အမြင်ကိုရေးလာပါတယ်။နောက်ထပ်ရေးလာတဲ့သောရရှင်တယောက်ကတော့ Hello VOA ရေးတဲ့ည9နာရီကနေ10နာရီအစီအစဉ်ကိုအရင်ကားလိုမျိုး YouTube Channel ကနေလွှင့်ပေးပါအောင်ဗျာတဲ့ Facebook က VPN ကြောင့်လား Internet Connection ကြောင့်လားတော့မသိနားထောင်တာအဆင်မပြေလို့ပါ YouTube စာမျက်နှာကနေနားထောင်လာတာကျွန်တော်တို့ပို့ပြီးအဆင်ပြေပါတယ်တဲ့ဟုတ်ကဲ့ပါဒီသောရရှင်တွေလိုမျိုး YouTube ကနေနားထောင်နေတဲ့သောရရှင်တွေလည်းရှိမယ်ထင်ပါတယ်နော်ဒါကြောင့်မို့ကျွန်တော်တို့အစီအစဉ်တွေကိုဒီလူမြင်သံကြားကဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့တပြိုင်တည်းထက်မှာ Facebook စာမျက်နှာကနေရောနောက်ပြီးတော့ YouTube စာမျက်နှာကနေပြီးတော့ဒါရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။တကယ်လို့ဒါရိုက်မကြည့်လိုက်ရအောင်ဆိုရင်လည်းအဲ့ဒီ Facebook စာမျက်နှာမှာကောနောက်ပြီး YouTube စာမျက်နှာဒါမှမဟုတ်လေကျွန်တော်တို့ VOA မြန်မာပိုင်း Internet စာမျက်နှာမှာသွားပြီးတော့ပြန်ပြီးတော့နားဆင်ကြည့်ရှုလို့ရပါရဲ့နော်။သတင်းတွေကိုလည်းဖတ်ရှုလို့ရပါရဲ့။ Internet line နေကြောင်တနေရာမဟုတ်တနေရာအဆင်ပြေအောင်လို့နေရာမျိုးစုံကနေတင်ပေးထားတာဖြစ်ပါလိမ့်။ Zero ဆိုတဲ့တော်ရစီရေးလာတဲ့စာလေးကိုလည်းဆက်ပြီးဖော်ပြပေးကြပါရစေ
။မင်္ဂလာပါခင်ဗျာ။အခုလိုစီစဉ်ကောင်းလေးတွေကိုအမြဲတင်ဆက်ပေးရတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ခင်ဗျ။ Internet အပိတ်ခံရတဲ့ဒေတာကမှ VOA ကသတင်းတွေဖတ်ဖို့အခက်အခဲဖြစ်နေပါတယ်။အခုက 2G net နဲ့ပို့လိုက်တာပါ။ email ကနေ VOA ရဲ့သတင်းလေးတွေယူခြင်းပါတယ်။ website တွေဘာညာဝင်ရတာမလွယ်ကူလို့ကျွန်တော် email လိပ်စာလေးလည်းဒီကနေပို့လိုက်ပါတယ်။ကျွန်တော်ရဲ့ mail တဲ့ကို VOA ရဲ့သတင်းလာတွေပို့ပေးစေခြင်းပါတယ်နော်
။ဟုတ်ကဲ့ဒီတော့ရှင်က internet နဲ့အဆင်မပြေသူ Facebook တို့ဘာတို့ကနေပြောသတင်းတွေကိုဖတ်လို့မရအောင်ဆိုလို့သူ့ရဲ့ email လိပ်စာနဲ့သတင်းတွေကိုပို့ပေးလိုက်ပါတယ်နော်အခုချိန်တော့ဆိုရင်တော့ရရှိလာပြီထင်ပါတယ်ကျင်းပွင့်လာတဲ့တော်ရရှင်တချို့ရဲ့စာကိုလည်းဖော်ပြပေးကြပါတယ်နော်တော်ရရှင်ဒီရောက်ကတော့အကောင့်မဖော်ပြဖို့အထူးမြစ်တာရက်ခံပါတယ်ဆိုတော့နာမည်လှုပ်ဝဲထားဖို့ပြောလာတာပါသူကဖြူသူသူအနေနဲ့ကိုယ်တိုင်ခံစားနေရတာကိုရှင်းဖွင့်တင်ပြပေးရစေတဲ့
မြန်မာနိုင်ငံမှာစစ်ဘေးကပ်ဘေးကြုံနေရချိန်နိုင်ငံအာဏာယူထားသူတွေစီကဘာအကူအညီအထောက်ပံ့မှမရတော့ပြည်သူသူအနေနဲ့စိတ်မကောင်းဝမ်းနည်းမိပါတယ်မကြေနပ်မှုတွေဒေါသတွေလည်းဖြစ်မိပါတယ်ပြည်သူတွေတတိယလိုင်းကိုဗစ်ရောဂါဖြစ်ကြတော့ဆရာနာရှင်တွေဟာကိုဗစ်စင်တာတွေလုံမပေးကြပါဘူးကိုဗစ်ဖြစ်သူတွေသေဆုံးသူတွေရဲ့မိသားစုတွေကိုလည်းအထောက်ပံ့တွေဘာမှမပေးခဲ့ကြပါဘူးအမေစုလက်ထက်ကဆိုကိုဗစ်ဖြစ်သူတွေကိုအပြည့်အဝစေဝါကူတာပေးတယ်အခမဲ့ထမင်းကျွေးမွေးတယ်အထောက်ပံ့တွေပေးတယ်ယခုတော့ပြည်သူတွေဟာဆရာနာသိမ်းမှုကြောင့်ဇီဝပြက်ဘဝပြက်နေခြင်းရောဂါစုကြီးပါကြုံတွေ့ရတော့ကံဆိုးမှသွားလျာမိုးလိုက်လို့ရွာအဖြစ်ဆိုးတွေအသေးဆိုးတွေနဲ့ကြုံခဲ့ရပါတယ်။ဇာယေသူတို့မိသားစုဆိုကိုဗစ်တက်တရာလိုင်းမိသားစုလိုက်ဖြစ်ကြပါလေ။တေလူမျောပါပါပဲ။ကံကောင်းလို့ခရိယံဖရာကျောင်းကိုဗစ်စင်တာမှာကုသရတယ်။တက်တာလို့ဆင်းလာတော့လေခရိယံဖရာကျောင်းကထိုးပေးတဲ့ကိုဗစ်ဆေးတွေကိုနှစ်ကြိမ်လုံးထိုးရတယ်။အခုလေ900ကျပ်တန်းသမင်းမှာကျွေးထားတယ်ဘယ်မှာလဲစစ်အစိုးရကိုဗစ်စင်တာတွေထောက်ပံ့မှုတွေဒါလေးပြောချင်တာပါ
နိုင်ငံရေးပြည်ပခါစစ်ရေးပြည်ပခါနဲ့ကမ္ဘာကပ်ဆိုးကြီးလဲရင်ဆိုင်နေရတဲ့မြန်မာပြည်သူတွေအတွက်ထောက်ပံ့မှုတွေအထူးလိုအပ်ပါတယ်ဆိုပြီးဒီတော့ရှင်စာရေးရှင်ဖွင့်လာတာဖြစ်ပါတယ်နောက်ထပ်သောရရှင်တယောက်ကတော့ဟိုဒီလောက်တော့ပဲစာရေးသွားတဲ့သောရရှင်တယောက်ဖြစ်ပါတယ်။ဒါပေမဲ့သူကဒီတစ်ခေါက်လည်းနာမည်မဖော်ပြပါနဲ့ဆိုပြီးတော့စာရေးလာတာပါ။ဒီတစ်ခေါက်မှာတော့
နာမည်မဖော်ပြပါနဲ့။ဒါကတော့ဒုတိယမေကွန်းမှာ VOA ပထမစာရေးတဲ့ရပိုင်းအတွင်းမှာပဲလူ17ယောက်ကိုစစ်တပ်ကမီးရှို့တတ်တာကြားရပါတယ်။နောက်ပြီးဒီဇင်ဘာ12ရက်နေ့ည9:00ကျတော့က ကိုရေးတဲ့စာလေး VOA ကဖတ်လို့နားထောင်ရပြီးရပိုင်းအတွင်းမှာပဲအင်ကဖုန်းခေါ်လာပါတယ်ကျွန်တော်တို့ဒေသကတက်ခံရတဲ့အကြောင်းတွေရွာမီးရှို့ခံရတဲ့အကြောင်းတွေပေါ့ဗျာစုံစမ်းကြည့်တော့လေဟုတ်နေပြန်တယ်ကျွန်တော်စားပေါ်တောက်ဖက်ကိုတိုးဆိုတဲ့လူလေပါသွားပါတယ်အဲ့ဒီတော့မေးချင်တာက UN တို့ EU တို့ US တို့ ICC တို့ကပြစ်မှုမထင်ရှားသေးလို့လားဂါဇဝတ်မှုမမြောက်သေးလို့လားတက်သေးမခိုင်လုံသေးလို့လား ဘာကိုဆောင်ဆိုင်နေတာလဲမသိလို့မေးကြည့်ကြပါလေဗျာသူတို့ကပြောလိုက်ရင်ပြင်းပြင်းထန်ထန်ရှုတ်ချတယ်လို့ကန့်ကွက်ပါတယ်တို့နဲ့ပဲနှုတ်ဤဆောင်မှခြင်းနဲ့ပဲလုပ်နေတာပါအဲ့ဒီလောက်နဲ့မပြီးပါဘူးလို့ပြောပေးပါဗီအိုရေကျွန်တော်ရေးတာတစ်ဖက်ကအကူအညီတွေရပါစီတော့ဆိုတဲ့အတွေးနဲ့ရေးတာပါကုလသမဂ္ဂအဖွဲ့တွေကိုအားမရလို့ပေါ့ဗျာတကယ်တော့ကျွန်တော်တို့ညီကိုမောင်နှမတွေအားလုံးမိဘတ
ဒီဝေဝိုင်းတော်သားတွေအားလုံးစိတ်အချမ်းသာခြင်းကိုယ့်ရဲ့ကျမ်းမာခြင်းနေနဲ့ပြည့်ပြည့်စုံကြပါစေလို့ဆုတောင်းပေးပါရစေဗျာ။မြန်မာနိုင်ငံမှာဒီလောက်အခြေအနေဆိုးရိမ်နေရင်ဆိုင်နေရပါမယ်လေ။နိုင်ငံတကာအဖွဲ့အစည်းတွေနေနဲ့တကယ်တမ်းဘာမှမလုပ်ဖက်နဲ့နှုတ်လေးနဲ့ပဲပြောနေတာမပြီးပါဘူးဆိုပြီးတော့ဒီတော်ရှင်စာရေးလာတာဖြစ်ပါတယ်။တော်ရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပ
ဆုတောင်းပေးပါရနော်ကျမတို့ view ညမပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင်VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါရှင့်။ဒီမနက်ရင်းနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA ညမာပိုင်းသောရရှင်နေရဲ့ဝေဖန်အကြံပေးစာတွေရင်ဖွဲ့စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းငရီနေညာပိုင်းနဲ့တင်းနာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်တယ်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာသွားပြီးတော့နားထောင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ app number က VOA Bamis ဖြစ်ပါတယ်။ internet ဆာမျက်နှာလိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။ကျမအေးသနာကြောပါ။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်နှန်းချမ်းမြေကြပါစေရှင်။
ဘိဒနာကျော်ရဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ပြီးမှတော့မန်းညိုညိုလင်းတင်ဆက်မဲ့သတင်းတွေကသုဒအစီအစဉ်ကိုနားဆင်ကြည့်ကြအောင်ပါဗျာ
။ဘာဘဝနိုင်ငံတွေမှာတန်းနဲ့ချီတဲ့ကလီငယ်တွေကြောင်းမတက်နိုင်လား။အရင်အသွေးမြင့်ပညာရေးတင်ရင်ခွင့်မရကြတာဟာကမ္ဘာကောင်းဆောင်တွေအပေါ်နှိုးဆော်မှုတရားဖြစ်လာတယ်လို့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ရဲ့အစဉ်ခံစားတစ်ခုကိုဇန်နဝါရီလ24ရက်နေ့မှာကြားရောက်တဲ့နိုင်ငံတကာပညာရေးနေ့မှာပြောဆိုလိုက်ပါတယ်။နိုင်ငံတကာမှာပညာရေးအဆင့်တန်းမြင့်မာပြီးအနာဂတ်အတွက်ပညာရေးကဏ္ဍအရေးကြီးတာကိုအတိအမှတ်ပြုနိုင်စေဖို့အတွက်နှစ်စဉ်ဇန်နဝါရီလ24ရက်နေ့ကို International Day of Education နိုင်ငံတကာဆိုင်ရာပညာရေးနေ့ဆိုတာကို2018ခုနှစ်ဒီဇင်ဘာလ3ရက်နေ့မှာကျင်းပတဲ့ကုလသမဂ္ဂရဲ့အထွေထွေညီလာခံမှာအတည်ပြုသတ်မှတ်ပြသခဲ့ပါတယ်။အခုထိကမ္ဘာပေါ်ကကလေးလူငယ်258တန်းလောက်ဟာစာပြင်ကျောင်းတွေမတက်ရောက်နိုင်ကြသေးတဲ့အပြင်အရွယ်ရောက်စလူငယ်အတန်း600ကျော်ကလည်းစာမဖတ်တတ်သေးတာအခြေခံသင်ချာမတွေ့တတ်တာတွေရှိနေသေးတယ်လို့
UNESCO ရဲ့ လည်လာမှုအချက်အလက်တွေမှာ တွေ့ရပါတယ်။ ဒါ့အပြင်ဒုက္ခသည်ကလေးငယ်ပေါင်း 40 လောက်ဟာလည်း စာသင်ဆောင်တွေကနေ ဆွန့်ခွာခဲ့ကြရပြီး ပညာသင်ကြားနိုင်မှုအခွင့်အရေးတွေချိုးဖောက်ခံနေကြပါတယ်။ လက်ရှိကြုံတွေ့နေကြရတဲ့ COVID-19 ကပ္ပကပ်ရောဂါကြီးကလည်း ပညာသင်ကြားမှုအတွက်အကျပ်အသေးတစ်ခုဖြစ်နေပြီး တန်းနဲ့ချီတဲ့ပညာသင်ကြားနေတဲ့ကလေးတွေနဲ့ လူငယ်တွေအတွက် အနောက်ရှက်ဖြစ်နေရတယ်လို့လည်းကုလသမဂ္ဂကဆိုပါတယ်။ ဒါပေမဲ့လည်း COVID-19 အကျိုးဆက်တွေကိုထက်မစင်စားခင်ကတည်းကနိုင်ငံတွေမှာကလေးငယ်တွေဒန်းတူပညာသင်ယူခွင့်ကျဆင်းနေတာဖြစ်တယ်လို့တော့ UNESCO ကပြောတာပါ။ နိုင်ငံတွေရဲ့ဆင်းရဲမွဲတေမှုတွေပြည်တွင်းပဋိပက္ခတွေစားမတန်းတူညီညာမှုမရှိတာတွေကစားတတ်မြောက်မှုအတွက်အဓိကအကြာစီတွေဖြစ်နေပါတယ်။ဒါကြောင့်ဒီလိုနိုင်ငံတွေရဲ့စားတတ်မြောက်မှုနှုန်းကိုကြည့်တဲ့အခါတချို့နိုင်ငံတွေဟာလူဦးရေရဲ့30%ကိုနဲ့50%ကိုလောက်သာစားတတ်ကြတာတွေ့ရပါတယ်။ ကိုမိုရိုစ်အီရန်ကိုဒီဗွာစီရာလီယွန်အာဖဂန်နစ္စတန်ဘယ်နီပါကီနာဖာဆိုစင်ထရယ်အာဖရိကန်ရီပပ်ဘလစ်မာလီနဲ့တောင်ဆူဒန်နိုင်ငံတွေဖြစ်ပါတယ်။တောင်ဆူဒန်နိုင်ငံရဲ့စားတတ်မြောက်မှုနှုန်းကနိုင်ငံလူဦးရေရဲ့36%ရာခိုင်နှုန်းပဲရှိတာပါ။တောင်ဆူဒန်မှာကျောင်းတွေအရွယ်ကလေးဦးရေရဲ့86%ရာခိုင်နှုန်းကကျောင်းမတက်နိုင်ကြပါဘူး။အများစုကမိန်းကလေးတွေဖြစ်ကြပါတယ်။သူတို့ရဲ့စီးရ
မင်းကလေးတွေကစာတင်ကြခွင့်မရကြတာပါ။မာလီနိုင်ငံမှာဆိုရင်လည်းလူဦးရေရဲ့30-50%ကနေ
ပညာသင်ကြားခွင့်လေးဆုံးရှုံးနေကြတာပါ။ပညာရေးဟာလူအခွင့်အရေးဖြစ်တယ်၊ပြည်သူ့ကောင်းကျိုးနဲ့ပြည်သူ့တာဝန်ဖြစ်တယ်လို့တော့ကုလသမဂ္ဂကပြောဆိုထားပြီးပညာရေးစံနှုန်းစဉ်စဲမပြတ်ဖွံ့ဖြိုးတိုးတက်ရေးကြီးမားတဲ့ခြားထားတဲ့အတိုင်းတိုက်ခိုက်2003ဆယ်မှာအောင်မြင်အောင်အကောင်အထည်ဖော်ဖို့ကြီးမားထားတယ်လို့တော့ဆိုပါတယ်ရှင်။
တရုတ်နှစ်တကူအတွက်ထနေငံဘက်ကမျိုးကအချိုးမုံရောင်းချတဲ့ဆိုင်တစ်ဆိုင်မှာကြောက်ကြောနဲ့ဂျယ်လီတွေကိုဝကောင်းပုံစံဘဲကင်နဲ့ချက်ပေါင်းစတဲ့အစားတောက်ပုံစံတွေပြုလုပ်ဖန်တီးပြီးတော့ရောင်းချနေပါတယ်။နာမီကျန်အချိုးမုံဆိုင်ကရောင်းချတဲ့အုံးလိုကြောက်ကြောဘူးတကူမှာပစ္စည်း6မျိုးပါရှိမှာဖြစ်ပြီးတော့အမေရိကန်ဒေါ်လာ29ဒေါ်လာကျတယ်မှာပါ။တချို့ဈေးဝယ်သူတွေအတွက်ကတော့တရုတ်ရိ
င်းဇင်းလုံးကကြံတယ်လို့ပြောကြပါတယ်ဇန်နဝါရီလအစပိုင်းစတင်တီထွင်ရောင်းချခဲ့တာဖြစ်ပြီးလူကြက်များလို့တဲ့အတွက်ရောင်းရတာလက်မလဲဘူးလို့စိုက်ပိုင်ရှင်တူကပြောပါတယ်ထိုင်းနိုင်ငံပါဝင်နိုင်ငံအတော်များများမှအစားအသောက်ကုန်စည်းနှုန်းတွေကလည်းတက်နေတာပါတရုတ်နှစ်ပြည်ကူဆင်နွှဲတဲ့အချိန်စားသုံးကုန်တွေပိုပြီးတော့ရောင်းချလို့ရှိပေမဲ့လည်းဒီနှစ်မှာတော့ကိုဗစ်ကပ်ရောဂါပြန့်ပွားမှုအသစ်တွေကြောင့်ထိုင်းနိုင်ငံရဲ့ဝယ်လူအားဟာ၁၇နှစ်အတွင်းအနည်းဆုံးဖြစ်နေပါတယ
်ဗီယက်နမ်နိုင်ငံကအမှုပညာရှင်တယောက်ကတော့ဒါမဲ့တရုတ်နှစ်ကူဟာကြားနှစ်ကြားရောက်မှာဖြစ်တာကြောင့်ကြားပပုစုစုပေါင်း2022ကောင်ကိုထုလုပ်ဖန်တီးနေပါတယ်အသက်39နှစ်ရှိပြီဖြစ်တဲ့ပပုပညာရှင်ငုရန်တန်ဖတ်ဟာတစ်သားတုံးတွေကြောက်တုံးလိုပစ္စည်းတွေကိုသုံးပြီးကြားရုပ်တွေကိုဖန်တီးနေတာပါသူဟာပိန်းနေသားလို့တစ်သားကိုအသုံးပြုပြီးတော့ရိုးရယွန်းတယ်တွေကိုစေးချဲတဲ့နီးနဲ့ကြားရုပ်တွေကိုလည်းစေးချဲနေပါတယ်။ကြားရဲ့အစင်းချောင်းတွေကိုဖန်တီးဖို့အတွက်ကျဲဥအခွန်တွေခရုကွန်တွေကိုသုံးပါတယ်။သူထုလုပ်တဲ့ကြားရုပ်တွေထဲမှာဂဝင်ကြောင်းနဲ့ထုလုပ်တဲ့ကြားရုပ်တွေလည်းပါဝင်ပါတယ်။ကြားရုပ်တရုပ်ကိုထုဖို့အတွက်အချိန်တရင်ပတ်6ပတ်ကြာမြင့်ပြီးတော့တချို့အရုပ်တွေဆိုရင်စေးသား10တက်လောက်တုပ်လိမ့်ရတယ်လို့ငူရန်ထံဘက်ကပြောပါတယ်။နောက်ပြီးတော့ဒီကြားရုပ်တွေဟာအလားတက်တက်မဟုတ်ပဲအသုံးပြုနိုင်တဲ့ကြားရုပ်ပုံစံဆေးလိပ်ပြာခွက်ကြားရုပ်တွေပါတဲ့စစ်တူရင်ကစားစရာမျိုးတွေကိုပါဖန်တီးมาဖြစ်ပြီးတော့စုစုပေါင်းအကောင်2022ကောင်ရရင်တော့ဝဲလိုသူတွေကိုမရောချခင်မှာပြပွဲတစ်ခုလည်းကျင်းပသွားမှာပါခင်ဗျာ
ကိုလံဘီယာနိုင်ငံမျိုးတော်ဖိုကိုတာနဲ့တိမ်မဝေးတဲ့ဝါရာပီတာအရက်မှာစောက်ထိုးပြောင်းမြန်နှံထားတဲ့ပုံစောက်ထားတဲ့အိမ်တိုင်းကကိုဗစ်-19ကာလကန့်သတ်ချက်တွေကြားမှာမောပန်းစိတ်ညစ်နေသူတွေလာရောက်အပန်းဖြေစရာနေရာတစ်ခုဖြစ်တည်ဆောက်ထားပါတယ်။ကိုလံဘီယာမှာမိသားစုနဲ့အတူနေထိုင်နေတဲ့ဩစတီးယားနိုင်ငံသားဖစ်ချဲကဒီအိမ်ကိုဖန်တီးထားတာပါ။အိမ်ထဲမှာဝင်လိုက်ကြတဲ့ ညနေကျပေါ်မှာလမ်းလျှောက်နေတာမျိုးလူတွေအားလုံးဖြောင်းမြန်စောက်ထိုးလို့ဖြစ်နေပြီးအိမ်အောင်ပြိပေါ်ကတွေရေချိုးတဲ့နေရာအားလုံးကခေါင်းပေါ်မှာရောက်နေအောင်လည်းဖန်တီးထားပါတယ်။2019ခုနှစ်ကဩစတီးယားနိုင်ငံကိုရေးရွေနဲ့သွားလေရင်အလားတူအိမ်ကလေးကိုကျွေးခဲ့တာကြောင့်စိတ်ကူးရပြီးတော့အခုလိုစလိုက်တာလို့ခရစ်ချဲကပြောပါတယ်။ကိုဗစ်-19ကရောဂါကူးစက်မှုတွေကြောင့်စောင့်လူရေးကြကြနေခဲ့ပြီးပြီးခဲ့တ Belgian nengen tu lehmu, Sara Rutherford, segoro lehengene, kawat debat panengene, tak ngezong amu temi pih, kini sekarang macam wenta barai, tu ya kisah ngalat da jamie gawi, kawat aijin ngadai grup setan gawi barai, mai mau tong tong ntaung jawab setan gawi, mana nengen bawa, nengen mau ngazan nengen grup setan gawi raba, langki ma lebi mau nainui, lehing tengsang dua dari, muri jau, nyolin tarate. ที่ปูจากเกเรลูซาร่ารัตเตอร์ฟอร์ดกับเบลวาร์เร่กบาร์ดเปิดลูตั้มฮับเบลโซนายโมดว่ากบาร์ดเปิดจะใช้สิมาชินีเร่อินโดนีเซียนายงานกับแชมป์บีมิวเน่โคลัมเบียนายงานกับตูมาโกมิวเรซิโกยาวชีเซนต์นายงานมาวะตูฮาแต่สลินเนี่ยยังไงกันเองกับอภิพิทูเน่เลี้ยงมังเต็งเกบิโอนัทเอาเนสเซกูเน่มาโรเลี้ยงมังกุยไลเซนยากเกดูเล็บที่บาร์เร่อากาดายมูตูอูพิชเน่รัตเตอร์ฟอร์ดฮาตูขยิ้งเซนจาว
แต่เป็นนิจญาณเนี่ยเรียนมาอัตตาด้วยมามีอุตมีเวเนเน่เซวินซาอัตตาลาซิเมลูมีอะไรบ้างครับเนี่ยก็ว่าจะว่าทุกอย่างสัญญาเตรียมเนี่ยซีเซนที่บาร์เลยครับเนี่ยดีซีเซนโอ้เตรียมกันเนี่ยย้ายเนี่ยคู่ลูเตรียมลามเนี่ยได้มาเปลี่ยนเลยเต็มเซปินิรับใช่บาร์เลยฟิวเออร์ทุลินเนี่ยซีเซนเนี่ยเป็นเดลูวิบันจัมเบจินเนี่ย เดี๋ยวจะเช่นตอนนี้เนี่ยส่วนหนึ่งจะน้องอยู่สายตาเมอีเมลิสากับเบอร์มิสแอดวีโอเอ็นยูสดอทคอม
ใช่ไหมครับคุณรอดเรียนจริงๆก็ด็อกเคียนยูต์ก็เปลี่ยนมาบ้างยูเครนกับรัสเซียก็ช่วยเจ้าคนยามไม่ส่วนนี่ดูสิมหาเมฆนั่งเรือไปกับยูเครนก็ตัดเรื่องเซลล์โฟร์ดมีชีวิตอยู่ตอนนี้เรนเนม่านี่ดูดูยังมุ่งเจ้ายังสตอร์ดมาบ้างเจ้าจะไล่ไปไหมรัสเซียก็รอ อาชีพรับประมาณหนึ่งจุดหนึ่งปัจจัยนี้ดูกับบาร์เรลโคซีซันทาร์เรสราโกโอบีเชชันเนนตีจันเนลูกเปียวบาร์เรยามานิงามันสุดแต่อาณาเต็งนะเป็นเนปีลาบิเชเปเมซิกองซีลงว่าโอชโลเมียอัลเซปีลูชานิเซเชจาวออสเตรเลียเนเมริกันพิลันสุกะยามาเย่เจจวัลูชาตุเอกะเปียวบาร์เรยออสเตรเลียอันนับเพชรป้อนยามาพิลูเดตันเนปีเอเทมะยามาเซอาณาเต็งมุสันเดนสันนับเปียบโก ยามาแต่งด้านเรือบอลก็อุตส่าห์เขียนรับเสียไปออสเตรเลียติดต่อมาด้วยป่าววันเตียวเขียนรับเสียไปยามาในยามาสุดแต่อาณาเต็งปีตั้งแต่เดือนตั้งบ่มีอาจจะตีดูเรียตัดกันฮะอันเดียนเนี่ยยังใส่เนียบีมาจงสบู่เลยดูด้านเสียงเจ็ดเดือนเนี่ยเสียงมวยเต็มหัวใจอย่างนี้เลยลูกคุณละตั้งมาดูด้านเสียงสามมุมเสียงผู้กองเสียงเย็บเพย์เชิญเจอรีลาต้องเสียงนี่ก็ชอบกันเลยเสียงข้างซ้ำมาพบกันท้าวเลย
เจสุบาคเนี่ยตอนนี้มีแต่การเตรียมจริงๆกูเพื่อจะเกิดอะไรที่นี่มีแต่เอซีเดนทั่วโลกมีหมู่การรอมาติงกิจไทยเช่นบาร์เลยแต่ไม่ใช่ยาอยู่แต่ไม่ใช่ยาอินเจเนียร์การรอทุนีโปรล็อกเนี่ยเดรสเมดูพิจารณาเลยตอนนี้เรามีแต่เคนวิโอเอซีเดนอยู่ในรูมีดาเนสเซลีตรงนี้เนี่ยลิซ่ากูรูอันนี้จันทร์ที่สักกี่ราวะตัวเราสิมีอันนี้ตัวว่ามีมาบีบีดาอาลงเบกินลงอยู่เนี่ยนี่ตัวนี้พี่นายจะว่าดีวิโอเอโออาร์พีน่าสินเนี่ยตัวเจสุบ This program has come to you from the Voice of America, Washington.